Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ30ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51လိုင်းလံမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမသင်ကီထိုက်ပါတောင်ကိုရီးယားမှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့မှာတော့တောင်မြောက်နှစ်နိုင်ငံစစ်မဲ့ဇုံကိုသွားမှာဖြစ်တယ်လို့အမေရိကန်တပ်ဖွဲ့တွေနဲ့လည်းတွေ့ဆုံပါမယ်ရခိုင်နဲ့ချင်းပြည်နယ်တို့မှာအင်တာနက်ပြန်ဖွင့်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နေနှာစင်ကြရပါမယ်ရှင်
အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရှမ်းပြည်နယ်မိုင်းလာမြို့အထူးဒေသ၄ငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအနားမှာငြိမ်းချမ်းရေးဆွေးနွေးနိုင်ခြင်းနဲ့ပတ်သက်လို
့ရခိုင်ချင်းတွေကတော့နည်းနည်းရှုပ်ထွေးတာပေါ့ဗျာရှုပ်ထွေးတယ်နောက်တစ်ခုကအေရိုးဘာရိုးကလည်းမျောမှန်းချက်ကရမ်းမြင့်နေတဲ့ဆက်ကကြတော့တမ်မရွန်နဲ့လည်းထိတ်တိုက်တွေ့နေ
နိုင်ငံရေးလိလတုံသက်သူဦးအေးမောင်ကျော်ရဲ့မှတ်ချက်နဲ့တူနားဆင်ကြရမှာပါတခါထိုင်းမြန်မာနယ်စပ်18နေရာကိုထိုင်းမှုရတက်ဖွဲ့ကစီးနှင်းရှာဖွေရမှာလာဟုတိုင်ရန်သားမှုရစေးရောင်းသူ၄ဦးကိုဖမ်းဆီးခဲ့တဲ့သတင်းလွှာကိုလည်းနားဆင်နိုင်ပါတယ်အဲဒီနောက်တနင်္ဂနွေနေ့မနေ့ခင်းတိုင်းနားဆင်နေကြဦးအောင်ခင်ရဲ့မြန်မာအရေးတုံသက်ချက်အမေရိကန်စတိုင်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာအရှိတို့ကိုနားဆင်ရဖို့ရှိပြီးစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်အစီအစဉ်ကိုလည်းနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ဇွန်လ30ရက်တနင်္ဂနွေနေ့မနေ့ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါမယ်ရှင
်။တောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်နှင်းမြောင်နှစ်နိုင်ငံစစ်မဲ့ဇုံကိုတွားရောက်မှာဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေထံကိုလည်းတွားရောက်မဲ့အစီအစဉ်နဲ့ပါဝင်သူရဲ့ဒီကနေ့အစီအစဉ်တွေကိုပြောဆိုထားပါတယ်။နေဆက်မှာသူနဲ့တွေ့ပြီးလက်ဆွဲနှုတ်ဆက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုTwitter လူမှုကွန်ရက်ကနေစနေနေ့ကဖိတ်ကြားခဲ့တာနဲ့ပတ်သက်လို့တော့သမ္မတထရန့်ကရည်ညွှန်းပြောဆိုထားတာမရှိပါဘူး။ဒီကနေ့တနင်္ဂနွေနေ့မနက်မှာတော့သမ္မတထရန့်ကတောင်ကိုရီးယားစီးပွားရေးခေါင်းဆောင်တွေကိုမိန့်ခွန်းပြောမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့သမ္မတအင်ဒိုမှာတွားရောက်တွေ့ဆုံမှာပါ။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံစစ်မဲ့ဇုံကိုနေကင်းပိုင်းမှာတွားရောက်မှာဖြစ်ပြီးအမေရိကန်ကိုပြန်လည်မထွက်ခွာခင်မှာတော့အိုဆန်လေတပ်အခြေစိုက်စခန်းမှာအမေရိကန်တပ်ဖွဲ့တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီချင်းဖင်တို့တွေ့ဆုံခဲ့ပြီးနောက်အမေရိကန်ကတရုတ်နိုင်ငံအပေါ်ကုန်သွယ်ခွင့်တွေနောက်ထပ်တိုးမြှင့်ကောက်ခံသွားမယ့်ကိစ္စကိုအခုလောလောဆယ်မှာရပ်ဆိုင်ပြီးနှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးမှုတွေဆက်လုပ်သွားဖို့သဘောတူခဲ့တယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်အနေနဲ့တရုတ်နိုင်ငံအပေါ်ကုန်သွယ်ခွင့်တွေတိုးမြှင့်ကောက်ခံသွားမယ့်ကိစ္စကိုတော့အခုလောလောဆယ်မှာရုပ်သိမ်းသွားမှာမဟုတ်ဘူးလို့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်။ဒါ့အပြင်အမေရိကန်ကုမ္ပဏီတွေတရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီဟွာဟွေးရဲ့ကုန်ပစ္စည်းတွေကိုရောင်းဖို့သူ့အနေနဲ့ခွင့်ပြုသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံအိုဆာကာမှာကျင်းပတဲ့ G20 ထိပ်သီးညီလာခံအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမေရိကန်ထောက်လိုင်းဌာနတွေက Huawei ရဲ့နည်းပညာ software တွေဟာအမေရိကန်မျိုးသားလူငယ်ရေးကိုချိန်ချောက်လောင်နိုင်တယ်လို့သတိပေးထားတာဖြစ်ပါတယ်။ Huawei ကိစ္စကတော့အမေရိကန်နဲ့တရုတ်ကုန်သွယ်ရေးဆွေးနွေးပွဲတွေမှာအဓိကဒါဆွေးနွေးမှာမဟုတ်ပဲနောက်ဆုံးမှဆွေးနွေးရမယ့်သဘောတူထားတယ်လို့သူကပြောပါတယ
်။မူရတိုက်ဖြစ်ရေးဆံရွက်ချက်အနေနဲ့အမေရိကန်တောင်ပိုင်းမက္ဆီကိုနဲ့နယ်စပ်မှာဒေါ်လာ 2.5 ဘီလီယံအသုံးပြုပြီးအစိုးရကတိုင်းတီဆောက်မဲ့အပေါ်တရားသူကြီးတဦးကတားမြစ်မိတ်ချလိုက်တာကိုအယူခံဝင်မယ်လို့သမ္မတဒေါ်နယ်ထရန့်ကစနေနေ့မှာအခိုင်အမာပြောဆိုလိုက်ပါတယ်။အယူခံဝင်ရေးဆောင်ရွက်နေပြီဖြစ်ပြီးအယူခံအနိုင်ရမယ်လို့ထင်ကြောင်းသမ္မတထရန့်ကဂျပန်နိုင်ငံအိုဆာကာက G20 ခေါင်းဆောင်များအစည်းအဝေးသတင်းစာရှင်းလင်းပွဲအတွင်ပြောဆိုတာဖြစ်ပါတယ်။မဖြစ်လာစရာအကြောင်းမရှိဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။အမေရိကန်နဲ့မက္ဆီကိုနယ်စပ်မှာတိုင်းဆောက်ဖို့သမ္မတထရန့်ကစူးစမ်းနေတာဖြစ်ပြီးအခုချိန်ထိတော့လွှတ်တော်ရဲ့အတည်ပြုချက်လည်းမရသေးပါဘူး။တခြားရွယ်ချက်နဲ့အသုံးပြုဖို့လွှတ်တော်ကချထားပေးတဲ့ရန်ပုံငွေဒေါ်လာ 6.8 ဘီလီယံတဲကနေတိုင်းဆောက်တာမှာအသုံးပြုနိုင်ရေးအတွက်ပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာသမ္မတထရန့်အစိုးရကနိုင်ငံတော်အရေးပေါ်အခြေအနေညှိညာခဲ့တာပါ။ဒီနေ့ဆက်တိုင်းတိဆောက်ရေးကိုတော့အဖွဲ့အစည်းတွေနောက်ကယ်လီဖိုးနီးယားပြည်နယ်အပါအဝင်ပြည်နယ်တွေကသဘောမတူကြပါဘူး။ကာကွယ်ရေးဝန်ကြီးဌာနရန်ပုံငွေကိုမူးယစ်တိုက်ဖျက်ရေးရည်ရွယ်အသုံးပြုတာကဥပဒေနဲ့မညီဘူးလို့ပြီးခဲ့တဲ့တောက်ကြနေတုန်းက ကယ်လီဖိုးနီးယားပြည်နယ်အောက်ကလန်ကစီရင်စုခုံရုံးတရားသူကြီးဟေးဝတ်ဂီလီယမ်ကစီရင်ချက်ချခဲ့တာဖြစ်ပါတယ်
။ဆရမတရက်နေ့မတိုင်ခင်အာဖဂန်ညဉ့်ညမ်းရေးသဘောတူညီမှုရလိမ့်မယ်လို့အမေရိကန်ကမျှော်လင့်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုပြောကြားခဲ့ပြီးရက်ပိုင်းအကြာမှာပဲကာတာနိုင်ငံမှာအမေရိကန်တာလီဘန်ဆွေးနွေးပွဲတွေအသစ်တစ်ပတ်ပြန်ဆနိုင်ခဲ့ပါတယ်။ဆွေးနွေးပွဲညှိနှိုင်းမှုတွေပြန်ဆနေပြီလို့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရမူဂျာဟစ်က AB သတင်းဌာနကိုအတည်ပြုပြောပါတယ်။အမေရိကန်ဘက်ကညဉ့်ညမ်းရေးကိုယ်စားလှယ်အဖြစ်ဆမ်မေခါလီဇက်ကိုခန့်အပ်ခဲ့ပြီးပြီးခဲ့တဲ့နှစ်တည်းစတင်ကျင်းပခဲ့တဲ့အမေရိကန်တာလီဘန်အကြိမ်ကြိမ်ဆွေးနွေးပွဲတွေရဲ့နောက်ဆက်တွဲဖြစ်မနေ့တုန်းက9ကြိမ်မြောက်ဆွေးနွေးကြတာဖြစ်ပါတယ်။အရင်တုန်းကဆွေးနွေးပွဲတွေမှာအဓိကအဖြစ်အမေရိကန်တပ်တွေစုခွာသွားရေးနဲ့အာဖဂန်မျိုးကိုအုံပြပြီးကဘာအနှံ့မှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုဖြစ်မလာအောင်တာလီဘန်တွေကအာဖဂန်ကိုအကာအကွယ်ပေးသွားရေးဆိုတဲ့ကိစ္စတွေကိုပြောဆိုဆွေးနွေးကြတာဖြစ်ပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေမနေ့ခင်းသတင်းတွေကိုနားဆင်ကြားရတာဖြစ်ပါတယ်ရှင်။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းကဒေသတွေမှာမြန်မာစိုးရဘက်ကအင်တာနက်ဖြတ်တောက်ထားတာကိုအများဆုံးပြန်ပြီးဖွင့်ပေးဖို့အမေရိကန်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုတွေတက်ရောက်ခန်းစားနေရတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းအင်တာနက်တွေဖြတ်တောက်ထားတဲ့အပေါ်အမေရိကန်ကအထူးပဲစိုးရင်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Morgan Rodriguez ကကြေညာချက်ထုတ်ပြောဆိုတာဖြစ်ပါတယ်။ရခိုင်နဲ့ချင်းပြည်နယ်တို့ကဒေသတချို့မှာအင်တာနက်တွေဖြတ်တောက်ထားတာကြောင့်လူဦးရေတက်တန်းလောက်အင်တာနက်အသုံးပြုဆက်သွယ်မှုတွေပြတ်တောက်သွားစေတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။အင်တာနက်ပြန်လည်အသုံးပြုခွင့်ရအောင်ဖွင့်ပေးလိုက်ခြင်းအပြင်ဒေတာရင်းမှာနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်တရားဥပဒေစိုးမိုးရေးအစိုးရရဲ့ဆောင်ရွက်အစိုးရကဆောင်ရွက်နေပါတယ်လို့ပြောဆိုထားချက်တွေအပေါ်ပို့ပြီးတော့ပွင့်လင်းမြင်သာမှုတာဝန်ယူမှုတာဝန်ခံမှုရှိလာမယ်အပြင်နိုင်ငံတကာမှာမြန်မာအစိုးရဂုဏ်သိက္ခာထိခိုက်မှုကိုလည်းထိနှိမ်သိမ်းသိမ်းဖြစ်သွားစေမယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရရဲ့ကြေညာချက်ကဖော်ပြပါတယ်။အကြမ်းဖက်မှုတွေအဆုံးသတ်နိုင်ရေးတွေ့ဆုံဆွေးနွေးကြဖို့အကြမ်းဖက်မှုဖြစ်နေတဲ့ဒေတာတွေအတွင်လူသားချင်းစာနာထောက်ကူမှုအပြည့်အဝရရှိစေရေးနောက်မီဒီယာတွေဝင်ရောက်ခွင့်ရဖို့နဲ့လူခွင့်ရေးချိုးဖောက်သူတွေကိုတရားဝင်နဲ့အညီအပြစ်ပေးအရေးယူနိုင်ရေးဆောက်ရွက်ချက်တွေအပေါ်အမေရိကန်ပြည်ထောင်စုဘက်ကဆက်ပြီးတော့ထောက်ခံပံ့ပိုးပေးသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ရခိုင်ပြည်နယ်တွင်နဲ့ချင်းပြည်နယ်တွင်တချို့ဒေသတွေမှာတော့ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဒဏ်ကိုခံနေကြရဆဲဖြစ်ပါတယ်။ဒေသရင်းမှာလူပေါင်း3000ကျော်ထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပြီးအခုချိန်ထိထဏီမပြတ်နိုင်ကြသေးပါဘူးရှင်
။မလေးရှားနိုင်ငံပီနန်ကျွန်း George Town မြို့ရဲ့စင်ဂျီဘုံဘတ်တူဖာရင်ဂီလန်ကအပန်းဖြေရိတ်တာတစ်ခုမှာမြေဒိန်းနိုင်ငံတိဆောက်နေတုန်းဇွန်လ25ရက်နေ့ကမြေပြိုကျတာကြောင့်အဲ့ဒီမှာအလွတ်လွတ်နေတဲ့မြန်မာအမျိုးသား4ဦးတည်ဆုံသွားတယ်လို့ဒေသခံရဲမှုကပြောကြောင်းမလေးရှားအွန်လိုင်းသတင်းစာ The Star မှာဖော်ပြပါရတယ်။တေဆုံးသူတွေဟာမောင်ဆန်ပြ38နဲ့နိုင်ကျော်ရင်49နဲ့မောင်ထွေး38နဲ့ဦးအောင်ထွန်းအေး49နဲ့တို့ဖြစ်တယ်လို့ဆိုပါရတယ်။ပြီးခဲ့တဲ့အင်္ဂါနေ့ည9နာရီကျော်တုန်းကအခုလိုအဖြစ်ဆုံးနဲ့ကြုံရပြီးအလောင်းတွေကိုပြန်လဲရှာဖွေတွေ့ရှိချိန်မှာစစ်ဆေးချက်တွေအရတေဆုံးသွားတဲ့မြန်မာ4ဦးစလုံးစီမှာတရားဝင်ဆော်ရွက်စရာနေမရှိဘူးလို့ဒေသအာဏာပိုင်းကပြောပါတယ်။ကနဦးစုံစမ်းစစ်ဆေးချက်ရဘာတူဖရင်ဂီလန်နဲ့အပန်းဖြေရိတ်တာကြားမှာရှိတဲ့တောင်ကုန်းတစ်ခုကရေတိုက်စားပြိုကျလာနိုင်တဲ့အနေအထားကြောင့်အပန်းဖြေရိတ်တာပိုင်ရှင်ကဦးအောင်ထွန်းအေးကိုမြေဒိန်းနိုင်ငံဆောက်ပေးဖို့အလို့အပ်ခဲ့ကြောင်းဦးအောင်ထွန်းအေးဟာအဲ့လိုဆောက်လုပ်ဖို့အတွက်ထိမ့်သိမ်းရေးဒီနောက်ထပ်သူ့ရဲ့မိတ်ဆွေ၃ဦးကိုငှားရမ်းခဲ့ကြောင်းသူဟာအပန်းဖြေရိတ်တာမှာဝန်ထမ်းဖြစ်အလို့လုပ်ခဲ့တာ၃နှစ်ကြာခဲ့ပြီဖြစ်ကြောင်းသိရပါတယ်မြေဒိန်းနိုင်ငံဆောက်မဲ့သူတွေရဲ့ဒီတည်ဆုံသွားတဲ့အလောင်းကိုတက်ဆိုင်ရာမိသားစုတွေစီပြန်လည်အနှံ့နိုင်ဖို့မလေးရှားမှာရှိတဲ့မြန်မာတန်ယုံကလှုပ်ဆောင်နေကြောင်းဒေသခံအာဏာပိုင်တွေကပြောပါတယ
်။ပြန်လည်အသုံးပြုနိုင်တဲ့ပလတ်စတစ်တွေလို့မမှန်မကန်တစ်စိတ်ကတ်ထားတဲ့အမိုက်တွေထည့်ထားတဲ့ကွန်တိန်နာ69လုံးတင်ဆောင်ထားတဲ့တင်ဘောကဖိလစ်ပိုင်နိုင်ငံကနေကနေဒါနိုင်ငံကိုစနေနေ့မှာဆက်ရောက်သွားပြီဖြစ်ပါတယ်။ဒါကြောင့်လဲနှစ်နိုင်ငံကြားတန်တမာရေးမပြေလည်မှုထိဖြစ်ခဲ့ရတဲ့ 2013ခုနှစ်ကစခဲ့တဲ့အငင်းပွားမှုကိုလည်းအဆုံးသတ်လိုက်နိုင်ပြီဖြစ်ပါတယ်။ဖိလစ်ပိုင်ကနေပြန်ပို့လိုက်တဲ့အမှိုက်ကွန်တိန်နာတွေတင်ဆောင်လာတဲ့သင်္ဘောကကနေဒါစစ်ကမ်းကိုစိုက်ကပ်ထားပြီဖြစ်ပါတယ်။မက်ထရိုဘန်ကူးဗာပြောခွင့်ရဆာရာလူးကတော့ဒီအမှိုက်တွေကိုဘာနဘီကအမှိုက်ကနေစွန့်အင်ထုတ်တဲ့စီကိုပို့မှဖြစ်ပြီးမီးရှို့ပစ်မယ်လို့ပြောပါတယ်။ဆေယုံကသတင်းဘက်ကွန်ပိုင်းမှာအမှိုက်တွေလက်မခံနိုင်တာကြောင့်ဘယ်ချိန်အမှိုက်တွေပို့နိုင်မလဲဆိုတော့မသေးကြသေးဘူးလို့ပြောပါတယ်။အမှိုက်တရိုက်တွေကိုပြန်လည်အသုံးပြုနိုင်တဲ့ပလတ်စတစ်တွေအဖြစ်တစိ့ကပ်ပြီးကနေဒါကနေ2013ခုနှစ်နဲ့2014ခုနှစ်တို့မှာဖိလစ်ပိုင်ကိုတင်းမောနဲ့တင်ပို့ခဲ့တာပါ။ဒီအမှိုက်တွေကိုပြန်ပို့ဖို့2016ခုနှစ်ပိုင်းဖိလစ်ပိုင်တရားရုံးကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်ရှင်
။ဆူဒန်နိုင်ငံမှာဆေးအုပ်ချုပ်ရေးကိုဆန့်ကျင်ဖို့တနင်္ဂနွေနေ့လုံးမဲ့လူတုစုပေါင်းဆန္ဒပြပွဲကြီးမတန်ခင်စနေနေ့တော့ကဆန္ဒပြခေါင်းဆောင်တွေကျင်းပဖို့စီစဉ်ထားတဲ့သတင်းစာရှင်းလင်းပွဲကို RSF လို့ခေါ်တဲ့ဆူဒန်လုံခြုံရေးအထူးတပ်ဖွဲ့ကတားမြစ်လိုက်ပါတယ်။ Alliance for Freedom and Change ဆိုတဲ့လူတုလှုပ်ရှားမှုကြီးမှာလူတသန်းလောက်မျိုးနှမျိုးမှာကြီးတက်ဆန္ဒပြဖို့မှန်းထားပါတယ်။စေအုပ်ချုပ်ရေးကနေရသားတွေလက်ထဲအာဏာလွှဲပြောင်းပေးဖို့ဒီဆန္ဒပြပွဲကနေတောင်းဆိုမှာဖြစ်ပါတယ်ဒီဆန္ဒပြပွဲမတိုင်ခင်တောက်ကြနေတုန်းကအတိုက်ခံခေါင်းဆောင်တို့ကိုဖမ်းဆီးသွားတယ်လို့ဆိုပါတယ
်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမိုင်းလားမြို့မှာကျင်းပမယ့်အထူးဒေသ၄ငင်းချမ်းရေးနှစ်30ပြည့်ပွဲမှာငင်းချမ်းရေးဆွေးနွေးကြမယ့်အလားအလာတွေကိုနားဆင်ကြရမှာပါ။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလားမြို့မှာကျင်းပမဲ့အထူးဒေသလေးငင်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုရောက်ရှိနေတဲ့အစိုးရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာအလွတ်တဘောတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီဆွေးနွေးပွဲမှာ bilateral ခေါ်နှစ်ဖက်အပြည့်ရစာချုပ်မူကြမ်းကိုအစိုးရဘက်ကပြန်လည်ပေးအပ်ဖို့ရှိနေသလိုဆွေးနွေးပွဲရလဒ်ပေါ်မူတည်ပြီးတက်မတော်ကစစ်တိုင်းဒေသ၅ခုမှာအပြည့်ရသက်တမ်းကိုထပ်မံတိုးမြှင့်ဖွယ်လည်းရှိပါတယ်။မိုင်းလားမြို့မှာသတင်းယူဖို့ရောက်နေတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရှင်
ဟုတ်ကဲ့ဒီလ30ရင်းနေ့မှာကျင်းပမဲ့ရှမ်းပြည်နယ်အထူးဒေသလေးရဲ့ငင်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုတက်ရောက်ဖို့ရောက်ရှိနေတဲ့အစိုးရရဲ့ငင်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့ဟာငင်းချမ်းရေးပွဲတော်ကျင်းပမဲ့နေ့မှာပဲနှစ်ဖက်တွဲဆုံဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်စနေနေ့ကကျင်းပတဲ့ငင်းချမ်းရေးပွဲအကြိုညစာစားပွဲမှာအစိုးရငင်းချမ်းရေးကော်မရှင်အတွင်ရင်မှုဦးခင်စောဦးကိုသတင်းမီဒီယာတွေကအလွတ်သဘောတွဲဆုံဆွေးနွေးပွဲရှိနိုင်မလားလို့မေးမြန်းရမှာသူကအခုလိုပြောပါတယ
်ရှိပါတယ်ဗျမဲ maybe tomorrow ပေါ့အခုတွေ့မယ်ဆိုတာတော့အလွတ်သဘောဖြစ်တဲ့ကြောင့်ထူးခြားတဲ့ရလတ်တော့ရှိမှာရှိမယ်ကျွန်တော်တို့ပြောခြင်းတဲ့ trap ကိုကျွန်တော်တို့သူတို့ပေးခြင်းတယ်အဲ့ဒီအပေါ်မှာကြာမှာသူတို့အတွင်းစီးမှာဆွေးနွေးပြီးတော့မှပဲကျွန်တော်တို့နောက်တစ်ချိန်ကြာမှာသာလားသိစိတ်ဆွေးနွေးကြမှာပါ
နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေဟာအေဘီလာကုံကမူဆယ်မြို့မှာတွေ့ဆုံစဉ်မြောက်ပိုင်းမဟာမိတ်အဖွဲ့တွေဘက်ကဘိုင်လက်ထရယ်ခေါ်နှစ်ဖက်အပြည့်ရဲ့စာချုပ်မူကြမ်းကိုအစိုးရထံပေးပို့ခဲ့ပါတယ်။ဒီမူကြမ်းအပေါ်မှာအစိုးရဘက်ကပြန်လည်တုံ့တက်ပြီးမဟာမိတ်အဖွဲ့စီကိုပေးပို့မှာဖြစ်ပါတယ်။တွေ့ဆုံဆွေးနွေးမဲ့ဇွန်လ30ရက်နေ့ဟာတက်မရော်ကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းငါးတိုင်းမှာအပြည့်ရဲ့ကြီးညာထားတဲ့နောက်ဆုံးရက်ဖြစ်ပါတယ်။ဒီဆွေးနွေးပွဲအပေါ်မှာမူတည်ပြီးအပြည့်ရဲ့တက်တန်တိုးနိုင်ကြောင်းလည်းဦးခင်စောဦးကပြောပါတယ
်။မရမတွေ့ပြီးတိုးမှာပေါ့။ကျွန်တော်တို့ activity တွေရှိလာရင်တက်မရော်ဘက်ကလည်းသူချိန်နေမှာပေါ့။
ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ရဲ့ဥက္ကဋ္ဌတက်အိုက်ဖုံးကတော့တွဲဆုံဆွေးနွေးရေးအတွက်ညှိနှိုင်းနေစေဖြစ်ကြောင်းစနေနေ့ညနေပိုင်းကပြောပါတဲ
့။အဲ့ဒါကတော့ကျွန်တော်ညှိနှိုင်းနေပါတယ်။ညှိနှိုင်းနေပါတယ်။ကျွန်တော်ကအဲ့ဒီမဲ့မသိဘူးဆိုတော့ဒီညနေပိုင်းကိုမနေ့ပိုင်းတော့မှကျွန်တော်ပြောလို့ရတယ်။
လောလောဆယ်မှာ PSLF TNLA တအန်းပလောင် MNDAA ကိုကန် AA ရခိုင်အဖွဲ့ရင်းတဲ့အတူ KRO ကချင်အဖွဲ့နဲ့လည်းညှိနှိုင်းနေကြောင်းပြောပါတဲ့။PSLF TNLA ကဘိုးကော်မတီ6လပတ်စည်းဝေးပြီးဒီကနေ့ကြီးညာချက်ထုတ်ပြန်ရမှာတော့ရခိုင်ပြည်နယ်အပါအဝင်တနိုင်ငံလုံးအပြစ်ခတ်ရစေးရေးကိုတောင်းဆိုထားပါတယ်ဒီတောင်းဆိုချက်ပေါ်မှာနိုင်ငံရေးလေလာသုံးသပ်သူဦးအေးမောင်ကျော်ကအခုလိုသုံးသပ်ပါတယ
်တနိုင်ငံဘွဲတွေကတော့အဲ့လိုပဲဆန္ဒရှိမှာပါပဲเนาะဒါပေမဲ့ရခိုင်ချင်းတွေကတော့နည်းနည်းရှုပ်ထွေးတာပေါ့ဗျာရှုပ်ထွေးတယ်နောက်တစ်ခုကအေးရောဘာရောလဲမျောမှန်းချက်ကရမ်းမြင့်နေတယ်ဆက်ကကြတော့အော်တမရုံနဲ့လည်းထိုက်ထိုက်တွေ့နေအခြေအနေမျိုးမှာတော့နင်းနေတော့ခဲ့မယ်ပေါ့ကျွန်တော်ထင်တာလေနင်းနေတော့ခဲ့မယ်နောက်တစ်ခုကဟိုရိုဟင်ဂျာပေါ့နော်ဒီဘင်္ဂလီတွေကလည်း စီမံကိန်းတွေရှိတယ်လှုပ်ရှားမှုတွေလှုပ်လာလိမ့်မယ်လို့သတင်းတွေရှိနေတယ်အဲ့တော့အဲ့ဒါတွေပါရောဆက်လာလို့ရှိရင်တော့ရကန်ရနည်းနည်းခက်လိမ့်မယ်
လက်ရှိကျင်းပမဲ့အထူးဒေတာလေးငင်းချိုင်းရင်230ပြည့်အခမ်းအနားကိုအစိုးရရဲ့ငင်းချိုင်းရင်ကိုယ်စားလှယ်အဖွဲ့အဖြစ်တိုင်းသာလက်နက်ကိုင်အဖွဲ့အစည်းကခေါင်းဆောင်တွေပါဝင်တက်ရောက်တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့လည်းတက်ရောက်လာပါတယ
်ကိုမိုးစောပြပြခဲ့တာပါရှင်အခုထိုင်းမြန်မာနယ်စပ်ကမူရစ်စေဝအဖမ်းဆီးတဲ့တင်တဲ့ဘုတ်ကိုနှာစင်ကြရပါမယ်ထိုင်းမြန်မာနယ်စပ်ကနေရ18နေရကိုထိုင်းမူရစ်နှိမ်နင်းရေးတပ်နဲ့နေမြေကန်တပ်တွေပူးပေါင်းစီးနင်းရမှာမူရစ်စေဖြန့်သူ၄ဦးနဲ့ထိုင်းဘတ်ငွေ30ကျော်ကိုဖမ်းဆီးရခဲ့တဲ့အကြောင်းထိုင်းရဲတပ်ဖွဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဖမ်းဆီးရမိသူတွေဟာလာဟုတိုင်းရင်သားတွေဖြစ်ပြီးမူရစ်စေတွေကတော့မြန်မာနိုင်ငံဘက်ကတင်သွင်းလာတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကန္ဓနာပူရီခရိုင်တွင်းမှာနေထိုင်နေတဲ့လာဟုတိုင်းရင်သားမူရစ်စေဝါရောင်းဝယ်ဖြန့်ချီနေသူတွေဟာမြန်မာဘက်ကနေမူရစ်စေဝါတွေကိုတင်သွင်းခဲ့ပြီးထိုင်းနိုင်ငံတွင်းကိုဖြန့်ချီရောင်းချနေတာကြောင့်လာဟုတိုင်းရင်သားတရားခံ၄ဦးကိုဖမ်းဆီးခဲ့ကြောင်းမူရစ်စေဝါနှိမ်နင်းရေးတပ်ဖွဲ့ဒုဗိုလ်ချုပ်ဖွန်ချိုင်းကျရဝုံကဂျွန်လ29ရက်နေ့မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောသွားပါဗျာ။ဒါမင်
းတွေခိုင်ของလာဟုတဲ့ဟဲ့นะครับเป็นชนกลุ่มน้อยนะครับอยู่ฝั่งตรงข้ามของจังหวัดกาญจนบุรีเป็นกลุ่มใหญ่ที่มีการ
พี่กระเดยก็တော့ท้ายแม่มาเนซะชิ้นไรขยายงานี่วนยောက်ลาနေတဲ့စိတ်ကြွစီပြ10ตันလောက်ကိုလဲ3ရက်ဇက်တိုက်ဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းရနာပိုင်းကဆိုပါတယ်ထိုင်းမြောက်ပိုင်းကနေတည်လာတဲ့စိတ်ကြွစီ4ตันဒီပါတည်ဆောင်လာတဲ့ရင်တန်းကိုကံဖက်ဖက်ခရိုင်အတွင်းမှာပဲတရခံ6ဦးနဲ့အတူလက်ရဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းနိုင်ငံဘန်ကောက်မြို့ဝိရနေနေရေးဌာနချုပ်မှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာထုတ်ပြန်သွားခဲ့ပါတယ်ဇက်တိုက်ဖမ်းပြီးတဲ့တရခံ6ဦးထဲမှာတော့တောင်ပေါ်တိုင်းရင်းသားတွေအများစုပါဝင်နေတယ်လို့လည်းဆိုပါတယ်ဒါအပြင်ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ကျောင်းနိုင်ကူအတွင်းမှာပဲမူရင်မောင်ကိုသမားတွေဖွဲ့ထားတဲ့စိတ်ကြွစေးပြား၅သန်း၄သိန်းကိုလည်းထိုင်းနယ်ခြားဆောင်335တက်ဖွဲ့ကတွစ်ရှိသွားခဲ့တာကြောင့်ဒီရပိုင်းအတွင်းမှာပဲကာလတန်ဖိုးဘတ်ငွေတန်ပေါင်း2000ကျော်တန်ဖိုးရှိတဲ့စိတ်ကြွစေးပြား10သန်းလောက်ဖမ်းမိခဲ့တယ်လို့ဆိုပါရယ်2019ခုနှစ်ဇွန်လ26ရက်နေ့အပီပီဆိုင်ရာမူရင်ဇေဝတိုက်ချဲ့ရေးနေ့မှာတော့ထိုင်းမြန်မာနယ်စပ်ကနေဒီနှစ်အတွင်းမှာဖမ်းမိခဲ့တဲ့ဘတ်ငွေတန်ပေါင်း2000ကျော်တန်ဖိုးရှိတဲ့မူရင်ဇေဝတွေကိုထိုင်းနိုင်ငံကမီးရှို့ဖျက်ဆီးခဲ့ပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်အခုမြမအရေးတုံသက်ချက်ကိုနားဆင်ကြရပါမယ်အစိုးရနဲ့တွေ့ဆုံဆွေးနွေးတဲ့လက်နက်ကိုင်18ဖွဲ့ထဲမှာတပြည်လုံးအပြစ်ရသဘောတူစာချုပ်ကိုလက်မှတ်ထိုးတဲ့အဖွဲ့10ဖွဲ့နဲ့မထိုးရသေးတဲ့9ဖွဲ့ရှိပါတယ်လက်မှတ်မထိုးတဲ့9ဖွဲ့ကိုဦးဆောင်နေတဲ့ဝတ်တပ်ဖွဲ့အကြောင်းဦးအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
လုံးခဲ့တဲ့အပီလာကဝပီသွေးစည်းညီညွတ်ရေးပါတီနဲ့ဝတ်တပ်ဖွဲ့ရဲ့အနှစ်30ပြည့်အခမ်းအနားပန်းဆန်းမှာကျင်းပပါတယ်ဝစစ်ပီ8000ကျော်လောက်လက်နေကြီးငယ်မျိုးစုံနဲ့စီရေးပြကြပါတယ်စီရေးပြအခမ်းအနားတွေမှာနေပြည်တော်ပြီးရင်ပန်းဆန်းဟာအကြီးဆုံးပဲလို့ပြောနိုင်ပါတယ်ဒါကြောင့်ဝတွေဟာစင်ပြိုင်အစိုးရနဲ့စင်ပြိုင်တတ်မတော်တည်ထောင်နေတယ်လို့ဇွန်လ2ရက်နေ့ကနေပြည်တော်မှာကျင်းပတယ်သတင်းစာရှင်းလင်းပွဲမှာတမတော်ပြန်ချာရေးအဖွဲ့ကတုံ့ပြန်ပါတယ်။တာမန်စရေးပြပွဲတာဖြစ်ပြီးတမတော်နဲ့ပြိုင်တာမဟုတ်ဘူးလို့ဝါကဖြေရှင်းပါတယ်။တကယ်တော့ဝါတွေဟာထောက်လိုင်းရင်းနဲ့နားလည်မှုယူပြီးအပြစ်အခက်ရက်ဆဲခဲ့တာဖြစ်ပါတယ်။ဘာသာကျုပ်စာရမ်းမှလက်မှတ်ထိုးတာမဟုတ်ပါဘူး။ထောက်လိုင်းရင်းရဲ့နှုတ်ကပတ်ကိုယုံကြည်လို့အပြစ်ရပြီးစီးပွားရေးဝင်လုပ်တာဖြစ်ပါတယ်။1989က2017အထိအနည်း20ကျော်စစ်အစိုးရနဲ့ဝတ်တပ်ဖွဲ့ဟာနားလည်မှုနဲ့ဆက်ဆံလာပါတယ်။ဦးသိန်းစိန်အစိုးရတက်လာတော့မှတိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးနဲ့သဘောတူချက်တွေလက်မှတ်ထိုးတာဖြစ်ပါတယ်
။ဦးသိန်းစိန်အစိုးရနဲ့ဝတ်တပ်ဖွဲ့ရဲ့ပထမဦးဆုံးသဘောတူညီချက်ကို2017အောက်တိုဘာ1ရက်နေ့ကလာရှုံးမှာလက်မှတ်ထိုးပါတယ်။တနည်းကြတော့ဦးအောင်တောင်ခေါင်းဆောင်နဲ့အစိုးရညီညာရေးအဖွဲ့နဲ့ဥရှောင်းမင်းလျံခေါင်းဆောင်တဲ့ဝါညဉ့်ညင်းရေးအဖွဲ့2012ဒီဇင်ဘာ25ရက်နေ့ပန်းစန်းမှာသဘောတူလက်မှတ်ရေးထိုးကြပါတယ်။သဘောတူညီချက်6ခုထဲမှာပြည်ထောင်စုလွတ်တော်ကိုဝါကိုယ်စားလှယ်ဆေးလွှတ်ရေးကိစ္စဆက်လက်ဆွေးနွေးဖို့လည်းပါဝင်ပါတယ်။နောက်6လကြာတော့အစိုးရညဉ့်ညင်းရေးကော်မတီဒုက္ခတာဦးသိန်းစော်နဲ့ဝ ဝါကိုစလေဦးကျောက်ကောအန်2013ဇူလိုင်လ12ရက်နေ့ကျိုင်းတုံမှာသဘောတူညီချက်လက်မှတ်ထိုးပြန်ပါတယ်ရခင်သဘောတူညီချက်တွေကိုဆက်လက်လိုက်နာဖို့အရင်ကရှိခဲ့တဲ့နားလည်မှုယုံကြည်မှုအတိုင်းညှိနှိုင်းဆွေးနွေးဖြေရှင်းဖို့နဲ့ခွဲထွက်ခြင်းမပြုဘဲနိုင်ငံတော်တည်တံ့ခံမြဲအောင်လုပ်ဖို့နှစ်ဖက်လုံးကသဘောတူညီကြပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေအကန့်နှစ်ပုံမှန် 56 မှာဝါနယ်ကိုကိုပိုင်အုပ်ချုပ်ခွင့်ရတိုင်းအဖြစ်ပေါ်ပြထားပါတယ်ဒါကိုမကျေနပ်လို့2010နဲ့2015ရွေးကောက်ပွဲနှစ်ခုစလုံးဝါနယ်မှာကျင်းပခွင့်မပြုပါဘူးဝါအာဏာပိုင်တွေရဲ့ခွင့်ပြုချက်မရရင်ဝါဒေသမှာဘ ਹੁ အစိုးရလည်းဘာမှမလုပ်နိုင်ပါဘူးဝါနယ်မြေမှာဝါတပ်ဖွဲ့ကလဲပြီးဘယ်သူကမှလက်နက်ကန်ဆောင်ခွင့်မရှိတဲ့အတွက်အစိုးရတက်လဲကန်ဆောင်ခွင့်မရှိပါဘူးကိုပိုင်အုပ်ချုပ်ရေးအရှိဆုံးဟာဝါဒေသဖြစ်ပါတယ်ပထဝီအနေထားအမျိုးသားစိတ်ဓာတ်မူရစေဝင်ဝင်နဲ့တရုတ်ရဲ့ထောက်ပံ့မှုကိုပေါင်းစပ်လိုက်တဲ့အခါမှာဝါနယ်မြေဟာအာဏာအပြည့်အဝရှိတဲ့ပြည်နယ်တစ်ခုလိုဖြစ်နေပါတယ
်တရုတ်ပြည်ဘက်မှာဝါတိုင်းရင်းသား5သိန်းကျော်ရှိပြီးမြန်မာပြည်ဘက်မှာ9သိန်းကျော်ရှိတယ်လို့ခန့်မှန်းကြပါတယ်အခြားလက်နက်ကိုင်အဖွဲ့အစည်းတွေမှာခွဲထွက်ပြီးဒဇင်းထောင်သာမျိုးရှိပေမဲ့ဝါသွေးစီညီညွတ်ရေးပါတီနဲ့တပ်ဖွဲ့ကိုပြိုင်ဆိုင်မဲ့အဖွဲ့အစည်းဝါနယ်မြေမှာမပေါ်သေးပါဘူးဒါဟာဝါအဖွဲ့ရဲ့အားသာချက်တစ်ခုဖြစ်ပါတယ်ကွန်မြူနစ်လက်အောက်ခံဖြစ်ခဲ့တဲ့ဝါအဖွဲ့ဟာဗဟိုချုပ်ကန်မှုစနစ်ကိုကျဉ်းသုံးပါတယ်ကိုယ်ပိုင်နဲ့ကိုယ်ကာကွယ်နိုင်ဖို့ကိုယ်ပိုင်နဲ့တွင်းကရန်သူကိုရှင်းလင်းနိုင်စွမ်းရှိဖို့ကိစ္စဟာလည်းပြည်내ထီတောင်ရေးမှအရေးကြီးပါတယ်။စစ်အင်အားကြောင့်ဒီအခြေအနေကိုအနှစ်30ကျော်ထိန်းသိမ်းနိုင်ခဲ့ပေမဲ့ရေရှည်ရပ်တည်ဖို့အခက်အခဲရှိမယ်လို့သုံးသပ်ကြပါတယ်။နေရာတိုင်းမှာလက်နက်အားကိုပြီးပြဿနာရှင်းလို့ရတာမဟုတ်ပါဘူး
။သဘောဆဆူကြီးကတော့နိုင်ငံရေးဆွေးနွေးနိုင်ဖို့အတွက်တပြည်လုံးအပြည့်အခက်ရက်စက်ရေးသဘောတူစာချုပ် NCA ကိုလက်မှတ်ထိုးရမယ်လို့ဝါအဖွဲ့ကိုပေးပို့တဲ့တဝန်လွှာမှာဖော်ပြပါတယ်။ဝါအဖွဲ့ကလည်းလက်မှတ်မထိုးတဲ့ရခင်ရတ္တိရက်ကိုထပ်မံအတိပြုပြောဆိုပါတယ် NCA တတန်း၃နှစ်ကျော်လာတဲ့အခါမှာလက်မှတ်ထိုးတဲ့အုပ်စုနဲ့မထိုးတဲ့အုပ်စုဆိုပြီးအုပ်စုနှစ်စုကွဲသွားပါတယ်လက်မှတ်မထိုးတဲ့အုပ်စုမှာဝါအဖွဲ့ကချင်အဖွဲ့ရှမ်းအဖွဲ့ကိုးကံအဖွဲ့တာရင်အဖွဲ့မိုင်းလားအဖွဲ့နဲ့ရခိုင်အဖွဲ့စတဲ့အဖွဲ့၇ဖွဲ့ပါဝင်ပြီးဝါအဖွဲ့ဦးဆောင်တဲ့ဖက်ဒရယ်နိုင်ငံရေးညှိနှိုင်းဆွေးနွေးရေးကော်မတီ FBNCC ကိုဖွဲ့စည်းထားပါတယ်လုံးရဲ့ဇွန်လ16ရက်နေ့19ရက်နေ့မှာဒီကော်မတီဝင်တွေပတ်စပ်မှာအစည်းအဝေးကျင်းပပြီးအပြည့်အကိစ္စကိုဆွေးနွေးကြောင်းသိရပါတယ်။ဝါဦးစည်းတဲ့9ဖွဲ့အုပ်စုမှာတိုင်းရင်းသားစစ်အင်အားရဲ့80ရာခိုင်နှုန်းရှိပြီးအစိုးရနဲ့လက်မှတ်ထိုးထားတဲ့10ဖွဲ့အုပ်စုမှာ20ရာခိုင်နှုန်းသာရှိပါသေး။9ဖွဲ့အုပ်စုမှာဝါနဲ့မိုင်းလားအဖွဲ့ကလွဲရင်အစိုးရတပ်နဲ့တိုက်ခိုက်နေစေဖြစ်ပါသေး။အစိုးရဘက်ကအပြည့်အစားချုပ်အရင်လက်မှတ်ထိုးဖို့လိုလားပါလေဒါပေမဲ့ဝါတပ်ဖွဲ့နဲ့ကချင်အတွေ့အကြုံအရအပြည့်အခက်ရက်စဲမှုကိုစာချုပ်နဲ့အကောင့်တွေဖော်လို့မရပဲအပြန်အလှန်ယုံကြည်မှုရှိဖို့ကပိုပြီးအရေးကြီးတယ်လို့နားလည်နေကြဖို့ရပါတယ်ခင်ဗျာ
ကွန်ခင်ရမြန်မာရေးတုံသက်ချက်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလည်းနားဆင်လေ့လာကြရအောင်ပါရှင်
ဒီသတင်းပါရှာလူဒေးပေးရတဲ့တန်ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ခုပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
a slip of the tongue
ဖြစ်ပါတယ်ဆာလုံးပေါင်းက a ကတစ်ခုတစ်ချိန်အဆက်လိုက်ပြီး slip ကတမန်အဖြစ်ချောထွက်သွားတယ်လို့အဓိပ္ပာယ်ရှိပေမဲ့ဒီနေရာမှာအပြောနဲ့ဆိုင်တဲ့အတွက်ကြောင့်မှားတယ်လို့အဓိပ္ပာယ်ယူရမှာဖြစ်ပါတယ်။ OF of ကရေ THE the TONGUE တန်ကရှာဆိုတော့စကားပိုက်ထုံးရဲ့ဓာတ်ရဲ့အဓိပ္ပာယ်ကတော့ရှာရဲ့အမှားတစ်ခုဖြစ်ပါတယ်။ idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကလည်းရှင်းပါတယ်။ကျမတို့မြန်မာဘန်းစကားရဆိုရင်တော့ပါဇက်ကနေမတော်တဆမှားပြောမိလိုက်တာတခါတရံလဲရောင်ပြောမိလိုက်တာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I'm sorry to call you by your sister's name. It was a slip of the tongue.
ကျွန်တော်အနေနဲ့ခင်ဗျာအမရဲ့နာမည်ကိုမှားပြီးခင်ဗျာကိုခေါ်မိတာတောင်းပန်ပါတယ်ဗျာ။အဲ့ဒါရောင်ပြီးတော့ခေါ်မိလိုက်တာပါလို့ထိပ်ပေးရပါတယ်။ကျွန်တ George group ရဲ့ Uma ကို နောက်တစ်ခေါက် လေ့လာကြည့်ကြရအောင်ပ
ါ I'm sorry to call you by your sister's name. It was a slip of the tongue.
ခုစလေတင်ပြပြီးမှာကတော့
Cat got your tongue.
ဖြစ်ပါတယ်။ဆာလုံးပေါင်းက CAT cat ကအကြောင်း GOT got ကရသွားတာ YOUR ယောကတင်ရဲ့ TONGUE တန်ကရှာဆိုတော့စကပိုက်ထုံရဲ့လုံကောက်ထေးပဲကတော့ကြောင်ကတင်းရဲ့ရှာကိုကိုယူသွားသလားရသွားသလားပေါ့မိကွန်းပုံစံဖြစ်တဲ့ဒီ idiom ကိုဝက်ကြစာသားအပြည့်နဲ့ပြောမယ်ဆိုရင်တော့ she က has has ထည့်ပြီးတော့ has the cat got your tongue လို့လည်းပြောလို့ရပါတယ်ဒီအသုံးဆင်းသင့်လာတာကတော့နောက်ကျောင်းရာသီအမျိုးမျိုးရှိပါတယ်တစ်ခုကတော့ရှေးလယ်ပိုင်းဒေသမှာရှေးတုန်းကလိန်ပြောတဲ့လူတွေရဲ့ရှာကိုဖြတ်ပြီးဘရင်ရဲ့ကြောင်ကိုကျွေးရကနေဆင်းသက်လာတယ်လို့ဆိုပါတယ်ရှာကိုကြောင်ကစားသွားတယ်ဆိုရင်ရှာမရှိတော့တဲ့သဘောမျိုးရှာမရှိလို့ဗဇက်ကဘာမှမပြောဘဲနေတဲ့သဘောမျိုးဖြစ်ပါတယ်ဘာမှအသံမထွက်တဲ့သဘောမျိုးလို့လည်းဆိုနိုင်ပါတယ် idiom ဆိုရက် the white day ပဲကတော့ဗဇက်ကဘာလို့ဘာမှမပြောဘဲနေတာလဲဘာလို့နှုတ်ပိတ်နေတာလဲငြိမ့်နေတာလဲနှုတ်ဆိတ်နေတာလဲအသံလုံးဝမထွက်တာလဲစသဖြင့်လို့ဖြစ်ပါတယ်ဒီတော့ဟာအထူးသဖြင့်လူကြီးကနေလူငယ်ကိုပြောတာမျိုးအချင်းချင်းပြောတာမျိုးမှာသုံးလေရှိတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I told my son has the cat got your tongue say something about the fight you had at school
ကျွန်တော်ကကျွန်တော်သားကိုပြောတယ်ဘာလို့ပြစ်ပိနေတာလဲကျောင်းမှာရန်ဖြစ်ခဲ့တဲ့ကိစ္စအကြောင်းတခုခုတော့ပြောစမ်းပါလို့အဓိပ္ပာယ်ရပါတယ်George group ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ I told my son has the cat got your tongue say something about the fight you had at school
ခုနောက်ဆုံးတင်ပြပေးမှာကတော့
tongue lashing
ဖြစ်ပါတယ်စာလုံးပေါင်းက TONGUE တန်းကရှာအဲ့ဒီ SH lash ကရိုက်တာရန်နာလို့အဓိပ္ပာယ်ရပြီး LASHING lashing ကတော့နာ noun အဖြစ်အသုံးပြုပြီးရိုက်ချင်းရန်ချင်းလို့အဓိပ္ပာယ်ရပါတယ်စကပိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့ရှာနဲ့ရိုက်ခံရတာပေါ့ကြာဖို့နဲ့ရိုက်ခံရရင်အသားထိလို့နားတယ်လို့ပဲရှာကိုသုံးပြီးပါဇက်ကထွက်လာတဲ့စကလုံးတွေဟာလူတယောက်ကိုစိတ်ဆင်းရဲစေပြီးအခံရခက်အောင်လုပ်တဲ့စကလုံးမျိုးတွေသုံးပြီးအပြောခံရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီ idiom ရဲ့သွေးပိုက်ဒီပဲကတော့အဆူအဆဲခံရတာအငေါက်ခံရတာအပြောအဆူခံရတာအကျဉ်းခံရတာမျိုးဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားအရဆိုရင်တော့အထောင်းခံရတာအဟောက်ခံရတာမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John got a tongue lashing from his wife as he got drunk and came home late
John ကအရင်မူတော့အိမ်ပြန်နောက်ကြတယ်လीအဲ့ဒီတော့သူအိမ်ရောက်မှသူမိမကသူ့ကိုကျိန်းတော့တာပဲလို့အဓိပ္ပာယ်ရပါတယ်George group ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပ
ါ John got a tongue lashing from his wife as he got drunk and came home late
ဒီတင်ပါတန်ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
a slip of the tongue cat got your tongue tongue lashing
တို့ဖြစ်ကြပါလေနောက်တင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
တလလတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအကိုအခုလိုစနေနေ့မနက်ခင်းတိုင်းမှာနားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VO American တန်ကတနင်္လာနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလမီတာ190ရူကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြင်းညီနားဆင်နိုင်ပါတယ်ရှင်။အခုမှတော့စနေနေ့ညကဆွေးနွေးထားကြတဲ့တိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။ကိုအောင်အောင်ကအစီအစဉ်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေနေ့ညတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကကြိုဆိုပါရစေဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့မီတာကတွေတိုးကောက်လိုက်တဲ့ကိစ္စပါနှစ်စဉ်လိုပဲဒီတအားကတွေအရှုံးပေါ်နေတာကြောင့်နဲ့နောက်ဒီတအားမရသေးတဲ့ဒေသတွေမှာလျှက်စစ်မီးရောက်အောင်လို့ဆိုပြီးတော့ဒီလျှက်စစ်နဲ့ဆိုင်ဝန်ကြီးဌာနကအခုလိုဒီတအားကတွေတိုးကောက်လိုက်တာပါဆိုတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ပြည်နိုင်ဆွေးနွေးမယ့်သူတွေကတော့ရန်ကုန်စောင့်ကြည့်အဖွဲ့တီထောင်သူဒေါ်ညိုညိုသင်းယနေ့ခေတ်နိုင်ငံရေးသတင်းကြောင့်အယ်ဒီတာချုပ်ကိုသက်စင်နောက်ဒီဖြူစင်မြစ်တာပုဂ္ဂလိကဆေးရုံလုပ်ငန်းရှင်ကိုကျော်ကျော်ဝင်းတို့ဖြစ်ပါတယ်ဆိုတော့တခြားဝင်ရောက်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်အခုအရင်ဆုံးတော့ဆ iam မဒုံညူညူသင်းအနေနဲ့ပေါ့လေဒီလျက်စစ်တအားကတွေတိုးကောက်တဲ့ပေါ်သဘောထားလေးအချင်းချင်းအရင်ဆုံးစပြီးတော့ပြပြပြပါလားဟုတ်ကဲ့ကျွန်မ
တော့လေဒီလီတာကတွေတိုးလိုက်တဲ့ကိစ္စဟာပေါ့နော်ဟိုတမန်ကြည့်လို့ရှိရင်တော့ပုံမှန်ပေါ့ပုံမှန်တချို့ရပြောကြတယ်တလောက်1000လောက်ပဲဟိုပူပေးရမှာပါဆိုပြီးတော့ပြောတယ်ပေါ့နော်အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမကဒါအမတန်ကိုပေါ့နော်တက်ရောက်မှုကြီးတယ်ဆိုတော့ပြောပြချင်တာပေါ့လေအဲ့တော့မိသားစုတစ်စုဟာတလောက်ကို1000လောက်ပဲပူပေးရရင်တော့မှအဲ့ဒီ1000ဆိုတဲ့ပတ်စံကကျမတို့9နှစ်ဆိုလို့ရှိရင်6သိန်းဖြစ်ပါမယ်လေအဲ့တော့6သိန်းဆိုလို့ရှိရင်ဒါအခြေခံရန်ကုန်မြို့မှာဆိုအခြေခံလူတန်းစားတက်ရောက်အတွက်ကတစ်နှစ်စာခမင်းသိရင်မြင်ရတယ်ပေါ့အဲ့တော့တလောက်1000ပဲပို့ပေးရရင်တော့မှာပေါ့နော်ကျမတို့ကဒါဆင်းရဲသားတယောက်ရဲ့ဟိုတနစ်စာထမင်းလုပ်ကိုဟိုကောက်ယူလိုက်တယ်လို့ပြောပုတ်ထုတ်လိုက်တယ်လို့ဖြစ်သွားတာပေါ့နော်ဒါ1000ပဲပေးရရင်ပေါ့နော်အဲ့တော့အခုတက်တဲ့လုံးကပေါ့နော်ဒါကျမအချင်းချုပ်ပြီးပြောမယ်ဆိုလို့ရှိရင်ဒါက1000ပဲပေးရမှာမဟုတ်ဘူးပေါ့နောက်ပြီးတော့ဒီနေရာမှာဟိုပေါ့နော်များများသုံးတဲ့လူကများများပေးရမယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါလည်းဟုတ်မနေဘူးပေါ့နော်အဲ့ကျမတို့တေးချာပြန်လေ့လာကြည့်တဲ့အခါမှာနည်းနည်းသုံးတဲ့လူကပို့ပေးရမှာဖြစ်နေတယ်ပေါ့ဥပမာ unit 100လောက်ပဲသုံးမယ်ဆိုရင်တော့ဟုတ်တယ် 2500 လောက်ပဲပေးရတယ်ပေါ့နော်ဒါနဲ့ပုံမှန်မိသားစုတစုက unit 300 unit 500အဲ့ဒါတုံးတာဟုတ်နော်အဲ့တော့ unit 300ဆိုလို့ရှိရင်ဒီမှာတို့18000ပို့ပေးရမယ် unit 500ဆိုလို့ရှိရင်3000ပို့ပေးရမယ်အဲ့တော့တနာကိုဒီမှာတို့ကပို့ပေးရမယ်ဆိုရင်ကခုနအတတောင်းမြတ်ဆိုတာမဟုတ်ဘူးပေါ့နော်ပုံမှန်မိသားစုတစုက18000နဲ့တို့မဟုတ်3000ပို့ပေးရမယ်တော့ဒါပေမဲ့ပေါ့နော်ဥပမာလုပ်ငန်းရှင်တွေဥမာဖြင့် unit 1000သုံးမယ်ဆိုရင်သူက4000ပဲပို့ပေးရမယ် unit 5000သုံးလို့ရှင်သူက2000ပဲပို့ပေးရမယ်ဒါကြောင့်မလို့ပေါ့နော်အခုပြောပြောနေကြတယ်ပေါ့နော်ဒါ lobby တွေပြောပြောနေကြတယ်ဟာစားတယ်ဆိုတော့ကျွန်မပြောတာပြောချင်တာပေါ့နော်ဒါကြောင့်မလို့အခုပြောနေကြတာဒီတွက်နေကြတာဒီဟာမှားတယ်လို့ကျွန်မကလေဟိုများတော့ဖြစ်ပေါ့နော်အဲဟိုအစိုးရကိုကာကွယ်ပြီးတော့ပြောဆိုနေကြတဲ့ဟာတွေကဒါအထင်သွင်းမှားပြောနေတာဖြစ်တယ်လို့ကျွန်မပြောချင်တယ
်ဟုတ်ကဲ့ပ
ါကတင်းရသားပြည်သူလူထုအတွက်ကိုအမတန်မှဟိုပေါ့တက်ရောက်မှုကြီးတဲ့ဒါဆုံးဖြတ်ချက်ဖြစ်တယ်တလတပန်းလေးပို့ပေးရရင်တော့မှကျွန်မတို့ခလေးအယောက်350ရဲ့ပေါ့နော်ဒါစအုပ်ဖို့ပေါ့တနည်းစာစအုပ်ဖို့နဲ့ညီမျှတဲ့ပတ်စံဖြစ်တယ်ပေါ့
ဟုတ်ကဲ့အခုတစ်ခါအလှည့်ပေးချင်တာကတော့ကိုသက်စင်ပါကိုသက်စင်ရဲ့သဘောထားကိုသိပြစေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ပြောချင်တာအဆက်3ချက်ရှိပါဒီမီတာကပုံနေတဲ့ကိစ္စနဲ့ပေါ့။ပုံစံပြောချင်တာကတော့ဒီအစိုးရနဲ့တိုက်သက်ဆိုင်တဲ့ကိစ္စပေါ့။ဒီလိုမျိုးဒီအချိန်ခါပေါ့နော်။နောက်ဆုံးစေရေခုပ်ပဲလင်းချတဲ့အချိန်မှာအစိုးရအနေနဲ့ဘယ်လိုဖြစ်ဖြစ်ဒါ political suicide တွေလို့ကြောင်းနေလို့ယူဆပါရယ်။ဒါမလုပ်တဲ့အချိန်မှာဒီအချိန်မှာမလုပ်တဲ့မှာဒါကပမာဝန်ချက်ပါ။ဒုတိယချက်ကတော့ပုံလင်းနေတာမျိုးရှိတဲ့ကိစ္စပေါ့။ဒီကိစ္စကိုဟိုပြည်သူကိုယ်စားလေးရှိတဲ့ပြည်သူတော်မှာဆွေးနွေးမှုမရှိဘဲနဲ့အစိုးရကနေပြီးတော့ဒီလိုအာဏာရှင်ဆန်ဆန်မျိုးဒီလိုမျိုးဆုံးချက်ချပြီးဘလို့ပုတ်ကင်တာဟာလေဒါမျိုးစီစဉ်နေတဲ့စဉ်းစားမယ်ဆိုလို့ရှိရင်တော့မသိတော့ဘူးထင်ပါတယ်။နောက်တစ်ခုကတော့ဟိုနောက်တစ်ခုကဘာလဲဆိုတော့ကျွန်တော်နိုင်ငံမှာကပြည်ထောင်ကအလုပ်လုပ်နေတော့အရင်တက်နေပါတယ်ဘူးချိန်မှာနိုင်ငံတိုင်းငွေငွေမှုလည်းမရှိဘူး။နောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်တို့ဒုက္ခနာစာနှုံးထားကြရလေအခုချိန်မှာမတိမီနေတဲ့ဒကင်းတဲ့ဒကင်းကြီး၄ရောင်၈ရောင်၆ရောင်ထောက်စကြရတဲ့အချိန်ဒီလည်းမဟုတ်ပါဘူး။ဒါတို့အချိန်မှာ ပြည်သူဘုံတော့ဘုံဖြစ်စီအခြေခံလူရန်သားတွေဘုံတော့ဘုံဖြစ်စီမဲ့နောက်လဲလက်ရန်သားတွေကလူရန်သားတွေဘုံတော့ဘုံဖြစ်စီမဲ့လို့ဆုံးဖြတ်ချက်ကဘုံရှင်ကမထတဲ့လို့ကျွန်တော်ယူဆပါတယ်လို့နော
်ဟုတ်ကဲ့ပါโอเคกูตะเซนเจซูวาสรแล้วนอกตะหยอกก็รอดีโรงงานရှင်ตู้วากูจอจอวินมากูจอจอวินเนี่ยอเนเนบาเมียนပြောเจมาเลยครับเน
ี่ยเราโรงงานရှင်นี่เนี่ยก็ดีเมียนมีต้องอะไรด้วยดีเซลต้องอยู่อ่ะดิดีเซลต้องอยู่နိုင်ငံတော်လဲตะนิดကိုဖြည့်อ่ะပြင်အောင်ชုံးဖြတ်เลยช่วยကျွန်တော်ก็โดซินน่ะโหแลลักษณะแต่ป่าวะป่าช่องลักษณะป่าวะเลยสู้ကျွန်တော်ดีเซลเนี่ยต้องเอามาส่วนကျွန်တော်โรงงานเนี่ยไม่ไกลอูช่วยအဲ့ကြောင့်နောက်တစ်ချက်ကသူတို့ပြောရရှိပါရဲ့ရှိကဒီ data ခံနေလို့ကြဲဦးဆိုတော့ကျွန်တော်ကြီးရတယ်မှာတချို့ကြီးရတယ်မှာမီးလင်းတယ်မီးလင်းနဲ့ကြီးရတယ်မှာသူတို့ကအလင်းအောင်တက်ပဲတုံးနေတယ်ညာချင်းပိုင်းမယ်အဲ့ပြီဆိုပုံပိတ်နေတယ်ဆရာသူတို့တုံးနေရင်တော့ညာတော့ရင်ဆရာ unit ကိုပုံတုံးဒီကသူကလဲလက်တန်းသားတွေပေါ့နော်ဆရာကတုံးမယ်ပညာဆိုတော့သူက unit 3 လောက်ဆိုသွားတယ်အဲ့တော့ခဏစင်းတိုးလိုက်တယ်ခဏစင်းတိုးလိုက်တဲ့ခါမှာဘာဖြစ်သွားလဲဆိုလက်တန်းသားပေါ့နော်လူလက်တန်းသားကတော့ပေါ်မှာတဲ့သူတို့2000ကျော်လောက်တက်သွားလိမ့်မယ်။ဒါလောက်3000ကျတဲ့သူက2000ကျ။2000တက်တော့5000လောက်တော့ကျလိမ့်မယ်။အဲ့ဒါလည်းသူစင်ချန်ချူတာပြီးသုံးတော့ရနိုင်လို့။လုပ်ငန်းရှင်တွေပြောရင်တော့ကျွန်တော်တို့ကဒီစက်တဲ့ဆန်တော့ကျွန်တော်တို့သူ့အဝပြောနေတာလက်စမီစီတင်ရင်စီးပွားရေးစီးပွားရေးရစီခြင်းနဲ့ပြရမယ့်ချင်းဆိုလည်းတိတိကျကျပြည့်စီခြင်းနဲ့အဲ့ဒါမျိုးဆိုလည်းဒီသူကလည်းလက်ခံပါမယ်။ဘယ်လိုမျိုးလက်ခံမှာဒီနေ့ဘောနော်လက်စဆိုတာတကယ်ဖြစ်ပွားနေဒီနေ့မိသားစုကသူမနေပြင်းနေဦးဗျလက်စတာပြရတာဖြစ်ပွားနေပြင်းနေဟောအကြောင်းမျိုးကြောင့်ပြင်မယ်ဆိုတော့ဒီနေ့ကြကြသတင်းလေးထုတ်ပြန်ပြီးအဲ့လိုထုတ်ပြန်ပြရလို့ဆိုရင်လည်းဒီသူကလက်ခံမှာ
ဟုတ်ကဲ
့လက်ခံမှာအဲ့ကျသူတို့ဘယ်ချိန်ဘယ်ချိန်ပြင်မယ်ဆိုတာဒီသူကထုတ်ပြန်လိုက်ရင်ဒီသူကအဲ့ချိန်မှာဆိုရင်သူတို့မတုံးမဲနေလို့အဲ့ချိန်အချိန်ကိုချောင်ချားမယ်အဲ့လိုမျိုးကတော့နဘာဘာသူဟိုတခြားနိုင်ငံထက်တော့ဒီတော့တော့နည်းနည်းမြင့်သွားပါဗျာမြင့်သွားတော့အဲ့တူတော့ကျွန်တော်မြင်ရပါ
ဘူးဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့အစိုးရကတော့ပေါ့ဒီလက်ရှိမှာအိမ်တော်စု44ရာခိုင်နှုန်းပဲမီးရတယ်ပေါ့လေအဲ့ဒါကြောင့်မလို့နောက်ဒီ55ရာခိုင်နှုန်း85နောက်2030လောက်မှာဆိုလို့ရှိရင်ဒီအားလုံးမီးပေးနိုင်ဖို့ဆိုပြီးတော့ရည်မှန်းထားတယ်ဆိုပါတယ်ဆိုတော့ဒီလိုမီးအခုလိုမျိုးမီတာကတွေတိုးောက်တာဟာအခုလိုမီးမရသေးတဲ့ပြည်သူတွေအတွက်ကောသတင်းကောင်းလားဆိုတော့နောက်အခုကြီးကျွန်တော်တို့တိုက်ရိုက်လေးလိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်ဆိုတော့ပထမဦးဆုံးဆွေးနွေးပေးမဲ့ဆွေးနွေးပေးစီလိုတဲ့သူကတော့ကိုချင်းမြင့်ပါကိုချင်းမြင့်ပြောလို့ရပါပြီခင်ဗ
ျဒီနိုင်ငံတော်ကဒီကျွန်တော်တို့မျက်စိမီးကြီးတွေကိုတိုးမြှင့်ကောက်မယ်ဆိုတော့ကျွန်တော်တို့သဘောတူလက်ခံပါတယ်ဘာလို့လဲဆိုတော့ဒီတနေ့ကိုအရှုံးမြောက်များစွာပေါ်နေတယ်ဆိုတဲ့ပတ်စံတွေဟာပြည်သူပတ်စံတွေဆိုတော့ဒီပြည်သူအားလုံးနဲ့ဆိုင်တဲ့ပတ်စံတွေဟာပြည့်စင်မီးယူတဲ့လူ90ရာခိုင်နှုန်းလောက်တာလင်းသူကကျွန်တော်တို့သာသာထိုးထိုးခံစားနေပြီးတော့လက်စစ်မယူနိုင်တဲ့90ရာခိုင်နှုန်းတော့လူတွေကပတ်စံတွေကတိုးနေရတဲ့သဘောဖြစ်တယ်တစ်ဖက်ဘက်ကနင့်လာနေတဲ့သဘောဖြစ်တယ်ဒီညံ့တတနဲ့ကျွန်တော်အချက်မခံနိုင်တဲ့ဟုတ်တယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကိုစင်မင်းအောင်ဟိုပေါ့မြို့နယ်ကြောက်ကရွာဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ရွာတွေမှာဆိုရင်လေကမ္ဘာ့ဘဏ်နဲ့ပြည်နယ်ဦးစီးဌာနပေါင်းပြီးတော့လုပ်တဲ့ဒီ TTC စီမံကိန်းဆိုတာရှိတယ်ဗျာအဲ့စီမံကိန်းနေမှာဆိုလို့ရှိရင်မိတိုင်းတွေကိုအများကြီးထောင်ရတယ်ခင်ဗျမိတိုင်းတွေကို2030မှာတနိုင်ငံလုံးမိလင်းရေးဆိုပြီးအစိုးရလုပ်ထားတာရှိတယ်ဆိုဒီအမျိုးမြင်နေနေပေါ့နော်မိတိုင်းတွေကွန်ကရစ်တိုင်းတွေထောင်ရတာရှိတယ်ခင်ဗျဒီဟာတွေကိုကျွန်တော်အခုဓာတ်တို့ဓာတ်ကားတွေတို့ကောက်မယ်ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဒါတွေကတကယ်ဟိုလောက်ရင်တော့ဖြစ်တယ်တယ်လို့ထင်ပါတယ်ဒါပေမဲ့ကျွန်တော်အခုမိတိနာမှာရောက်နေတော့မိတိနာမှာမိခဏခဏဖြစ်တယ်ဗျ9နာရီလောက်ဆိုရင်ညဆိုရင်ညနေခုမနေ့ကပေါ့နော်မနေ့က9နာရီလောက်ဆိုရင်အများကြီးရတယ်ကျွန်တော်တို့2030မှာတနိုင်ငံလုံးမီးလင်းရေးဟိုဖြစ်သေးဖြစ်နိုင်မှာမလားလို့ဒါပေမဲ့ဟိုအခုဘတ်ဂျက်တို့ကောက်တဲ့စက်စာရင်းနဲ့ပတ်သက်ပြီးပေါ့နော်ဟိုဟာလောက်တော့တန်တွေကတော့ဖြစ်နေကြရ
ဟုတ်ကဲ့ဟုတ်ကဲ့အဲဟိုကိုမျိုးဆွေလည်း line ပေါ်မှာရောက်နေပါပြီကိုမျိုးဆွေဝင်ရောက်ဆွေးနွေးပြပါခင်ဗျာ
အဲ့တော့ကျွန်တော်အဓိကပြောချင်တာကတော့ဗျာအခုလိုဒီ30မီတာကတွေတက်တာဟိုတော့ကျွန်တော်အနေနဲ့တော့အကောင့်ပြင်ပါလေဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒါပေမဲ့တခုပြောစရာရှိတာကကျွန်တော်တို့မြန်မာနိုင်ငံမှာဆေးစစ်တာတုံးဆွေးနေတဲ့ပြည်သူတွေဘက်ကတော့ကြည့်ပြီးတော့အရင်ပြောမယ်ဆိုရင်ဗျာကျွန်တော်တို့ဒီဆေးစစ်တာပြတ်တောက်ဖို့ကြောင့်ဖြစ်လာတဲ့ဆိုးကျိုးတွေကကျွန်တော်တို့အများကြီးရှိတယ်ပေါ့ဗျာဥပမာမီးစက်3000တည်းပြောရင်တော့ဒါတွေကချက်ပြောရင်တော့အများကြီးပဲနောက်တစ်ခုကကျွန်တော်တို့နိုင်ငံမှာဆေးစစ်ဓာတ်အားမတည်ငြိမ်တဲ့အတွက်ပေါ့ဗျာအမနော်မြန်မာမျိုးဆက်တွေတော့ရတယ်စစ်ပကတ်တွေတော့ရတယ်ဟုတ်လားဒီလိုမလို့အပ်တဲ့ပုံကျစီတွေရှိတယ်အဲ့တော့မီတာကမြင့်တယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့ဟုတ်လားဒီတက်စစ်မီတာမပြတ်တော့ဖို့ခုနကဒီမှာရှေ့မှာဆရာကြီးဆွေးနွေးသွားတယ်လို့ပေါ့ဒီပြတ်တော့မယ်ဆိုရင်လည်းကြိုတင်ပြီးတော့အထူးအကျကျွန်တော်တို့ပြည်သူတွေကိုအကြောင်းကြားဖို့နောက်တစ်ခုကဒ ဒီတရားစစ်တာတည်ငြိမ်မှုဟုတ်လားဘယ်နိုင်ငံမှာမှကျွန်တော်ရောက်ဖူးတဲ့နိုင်ငံတွေမှာခုနပြောသလိုမီးအမြင်ဆက်တွေစစ်ပကတ်တွေဆိုတာတုံးတယ်ဆိုတာမရှိဘူးဒီလိုကုန်ကျစရိတ်တွေကိုကျွန်တော်တို့ဟုတ်လားမလို့အပ်တဲ့ဟာတွေကိုကျွန်တော်တို့ပြည်သူတွေဘက်ကသုံးစရာမလိုတော့ဘူးဆိုရင်ခုနကကျွန်တော်တို့ဒါတိုးကောက်တဲ့မီတာကားတွေအပေါ်မှာကျွန်တော်တို့သုံးဆွဲရတဲ့ဒီလူလာတဲ့ပစ္စည်းတွေအတွက်ကျွန်တော်တို့ကာဗာဖြစ်နိုင်တယ်လို့တော့ကျွန်တော်တို့မြင်တယ်။နောက်တစ်ခုကကျွန်တော်ရှင်းမဆရာတယောက်ပြောတယ်လည်းကျွန်တော်သဘောတူပါတယ်။နောက်တစ်ခုကမြန်မာနိုင်ငံမှာအခုတရားစစ်တာသုံးဆွဲတဲ့ဟာကဗျာ45ရာခိုင်နှုန်းလောက်ရှိတယ်ဗျာ။မိပြရတဲ့ပြည်သူက55ရာခိုင်နှုန်းလောက်ရှိတယ်။အဲ့တော့ဒီ55ရာခိုင်နှုန်းသုံးဖို့အတွက်နိုင်ငံတော်ရဲ့budget ကနေပြီးတော့ subsidy လိုရတယ်ဆိုတဲ့အခါမှာနိုင်ငံတော်ရဲ့ budget ဆိုတာကအားလုံးနဲ့ဆိုင်တဲ့ budget ကအဲ့တော့ဒီမိရတဲ့လူတွေအတွက်အဲဟလာဒီနိုင်ငံတော် budget က subsidy လိုတဲ့ကိစ္စကြီးဟလာကျန်တဲ့လူတွေအတွက်ဒါနစ်နာမှုဖြစ်တယ်အဲ့တော့ဒီဟာကိုစန့်ကျင်တဲ့လူတွေအတွက်လည်းဒီကိစ္စကိုကျွန်တော်တို့ကစဉ်းစားဖို့လိုတယ်လို့ကျွန်တော်ထင်တယ်နောက်တစ်ခုကကျွန်တော်နေပြီးတော့ဒီမီတာကတက်တဲ့ကိစ္စနဲ့နောက်တစ်ချက်ပြောချင်တာတော့ကျွန်တော်တော့အကောင်းမြင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့မီတာကတက်လာလို့ရှိရင်အားလုံးကနေပြီးတော့အတုံးဆွဲတွေရွှေတာကြတော့တယ်ဟလာဥပမာဆိုပါစို့ဗျာ LED တွေပို့သုံးလာမယ်ဟလာအာပါဝါ saving တွေပို့သုံးလာမယ်အဲ့ဒီတော့ကျွန်တော်တို့ဒီမီယာသုံးဆွဲမှုတွေကျလာမယ်ကျလာတဲ့အခါခုနကပြောသလိုကျန်တဲ့မသုံးဆွဲရတဲ့လူတွေလက်ထက်ဝင်ဆက်ပြည်ပြီးတွေရောက်လာမယ်ကျွန်တော်ကတော့ဒီအသုံးမြင်ပါလေဒါနဲ့ပတ်သက်ကျွန်တော်တော့လောက်ပဲဆွေးနွေးပြမှာန
ော်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဝင်ရောက်ဆွေးနွေးပေးကြတဲ့လူတွေကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာဆိုတော့ဒီလောလောဆယ်မှာပေါ့လေဒီတစ်နှစ်ကို billion 600လောက်ဒီရှုံးနေတာကြောင့်ပေါ့ဒီရှုံးကိုထင်မိအောင်ဟိုအခုလိုကောက်တာဆိုပြီးတော့ဒါအစိုးရပြောပါတယ်ဒါမဲ့လည်းဒီပြည်သူတွေရပေါ့နော်မီတာခိုးသုံးတဲ့ကိစ္စတွေနောက်ဒီမီတာ box တွေကိုတက်တိုင်ထိတ်မှာဟိုတင်ထားတဲ့အခါကျတော့ဟိုမီတာလာဖတ်တဲ့သူကလည်းဟိုအမှန်ဖတ်သွားလားအမှန်ဖတ်မသွားဘူးလားဆိုတာကိုလည်းဘယ်သူမှမသိနိုင်ဘူးနောက်တစ်ခုကဒီပျောက်ဆုံး unit တွေပေါ့လေစနစ်တကျမထိန်းသိမ်းနိုင်တဲ့အတွက်ဒီပျောက်ဆုံး unit တွေကိစ္စတွေလည်းရှိတယ်ဆိုတော့ဒါတွေကိုအလေအလွတ်မဖြစ်အောင်လှုပ်ပေးဖို့လိုမယ်ဆိုပြီးတော့လည်းပြောတာမျိုးတွေရှိပါတယ်ဆိုတော့ဒီအစိုးရဘာကြောင့်မီတာကားတွေကိုတိုးကောက်ဖို့တိုးကောက်တယ်ဆိုပြီးတော့ပြောတဲ့အခါမှာအဓိကကတော့ငွေရှုံးနေတာကြောင့်နောက်တစ်ခုကလူတွေအားလုံးမီးပေးနိုင်မှုအတွက်အခုလိုလှုပ်တာလို့ပြောတယ်ဆိုတော့အစိုးရဘက်ကဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ကြာတော့တိတိကျကျဟိုပြောသွားတာမျိုးကျွန်တော်တို့မကြားပါဘူးဆိုတော့ဒီအစိုးရရဲ့ဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ဘလောက်အထိတိတိကျကျလှုပ်ပေးဖို့လိုအပ်မယ်လို့ထင်ပါလဲအာဒွန်ဂျိုဒွန်ဂျိုတို့တင်းပြပြပြပါခင်ဗျာ
ဟုတ်ကျမလေးဒီကလော့ရဲ့ဝင်ကြီးနဲ့ဒီလက်စဲဝင်ကြီးနဲ့အင်တာဗျူးတစ်ခုထပ်လိုက်ရတယ်ပေါ့နော်အဲ့တော့ဝင်ကြီးကခုနကကိစ္စလေးပေါ့နော်ဒါမေးတာပေါ့မေးခံရတာပေါ့ဝင်ဆောင်မှုဘိုင်းမှာဘယ်လိုတာဝန်ယူလဲအားမပြတ်ကိုတာဝန်ယူလားဝင်ဆောင်မှုတွေဒီထက်ကောင်းလာမှာလားဆိုတော့သူကရှင်းရှင်းနဲ့ပြေသွားတယ်ဒါလေးအလုံးအမမခံနိုင်ပါဘူးကြည့်ကြိုပြီးကြတာပါတယ်တော့ပေါ့နော်အဲ့တော့ဟိုကျမတို့ပြောချင်တာကဒီ55ရာခိုင်နှုန်းကိုဒီလိုတိုးကောက်လိုက်ခြင်းအပြင်55ရာခိုင်နှုန်းကမီးလင်းလာမယ်လို့ဘယ်သူကမှအာမမခံထားပါဘူးအာမခံချက်ကျမတို့တစုံတရာအခုတည်းအစိုးရစီကမရသေးပါဘူးတကယ်လို့ဒီလိုမျိုး55ရာခိုင်နှုန်းကိုတိုးကောက်လဲလို့55ရာခိုင်နှုန်းကမီးရလာမယ်ဆိုလို့ရှိရင်တော့ဒီ55ရာခိုင်နှုန်းကပျော်မှာပဲကျမထင်တယ်ဘာမှမပြောပဲတော့မနေဘူးပေါ့နော်ဒါပေမဲ့ခက်တာကအစိုးရစီကကျမတို့အခုချက်တိအဲ့အာမခံချက်မရဘူးပေါ့နော်အဲ့တော့ကျမဒါနဲ့ပတ်သက်ပြီးပြီးခဲ့တဲ့လွှတ်တော်သက်တမ်းလုံးလားပေါ့နော်ကျမအကြောင်းလေးပြန်ပြောချင်တယ်ဒါချက်ခရေးပါတီပေါ့နော်ဒါပြီးခိုင်ချိုးလက်ထက်မှာ2017 18လောက်မှာဒီလိုပဲပြောခဲ့တဲ့တရားစီရင်ဌာနဒီလိုပဲသူတို့အရှုံးနေပေါ်နေတဲ့ဘီလီယံ300လောက်စိုက်နေရတယ်ဒါကြောင့်မလို့တိုးကောက်မှဖြစ်နေဆိုလွှတ်တော်ကသဘောမတူခဲ့ဘူးလွှတ်တော်ကဘာကိုထောက်ပြခဲ့လဲဆိုတော့ပျောက်ဆုံးရှင်နေတယ်အဲ့ဒီအချိန်တော့ဒီတိကျစနစ်တကျတွက်လိုက်တဲ့အခါမှာခုနလိုပေါ့နော်ဒါအကျင့်ပြဝင်ခရီးနဲ့ပေါင်းပြီးလုပ်တာကြီးပေါ့နော်ဒါအစိုးရတိုင်းကနေမှဒါဒီလုပ်ငန်းတုံးကြီးထားတာကြီးပေါ့နော်အဲ့တော့တနိုင်ငံလုံးမှာအဲ့လိုပေါ့နော်ခိုးတုံးတဲ့လူတွေအဲတချို့ရှိနေကြတယ်ဒါအဲ့ဒီပမာဏဟာပျောက်ဆုံးရှင်နဲ့ပမာဏကအဲ့ဒီအချိန်တော့80ရာခိုင်နှုန်းရှိနေခဲ့တယ်အဲ့တော့အဲ့ဒီ80ရာခိုင်နှုန်းကိုဝင်ကြီးဌာနအနေနဲ့တူတူရှာစနစ်တကျပေါ့ပေါ့နော်လုပ်ငန်းရဲ့အနေအထားဒီနေ့ဖြစ်မှာဆိုလို့ရှိရင်ရောက်ပြီလားပေါ့နော်ပြီးခဲ့တဲ့ကျွန်တော်တို့9နှစ်ကိုပြန်ကြည့်လိုက်တော့ဒီနေ့ထိဝင်ကြီးဌာနကအဲ့ဒီပျောက်ဆုံးရှင်ရဲ့ဒီပုံမှာနိုင်နိုင်နေနေကန်တွယ်နိုင်တာမရှိပဲနဲ့ပေါ့နော်အလွဲတကူပဲကိုစိုက်နေရတဲ့ပတ်စံကိုပြည်သူလူထုတိုးပေးစီဆိုပြီးတော့လူထုစီကအလွဲတကူလှည့် ပြီးတော့တိုးစီလိုက်တဲ့စဉ်းစားချက်ကိုတော့ကျမကလေဘလို့မှလေဟိုအံ့ဩရတာပေါ့နော်အံ့ဩရတယ်အာတို့တွေဒီဘက်မှာပေးရတယ်အဲ့ဒီပတ်စံပေးရတဲ့ပတ်စံငါတို့လူတွေဆရာယူလိုက်မယ်ဆိုတော့စဉ်းစားချက်ကအုတ်ချုပ်သူဟိုပေါ့နော်ဟိုထက်မြက်တဲ့အုတ်ချုပ်သူဆိုလို့ရှိရင်ဒါမျိုးမစဉ်းစားသင့်ဘူးပေါ့နော်ကျမကဒီလိုမျိုးပြောချင်တယ်ပေါ့နော်ဘာကြောင့်လဲဆိုတော့ဒါဒီခံကျိုးလက်ထက်မှာတောင်မှမလုပ်ရဲခဲ့တဲ့ကိစ္စကိုအခုပြည်သူအစိုးရဖြစ်တဲ့အချိန်မှာပေါ့နော်ဘာကြောင့်အခြေခံလူတန်းစားကိုကြီးကြီးကျယ်ကျယ်ထိခိုက်မယ်ပေါ့နော်ကိစ္စကိုလုံးဝတာလဲပေါ့နော်ကျမဘလို့မှဟိုနားမလည်နိုင်ဘူးပေါ့နော
်ဟုတ်ကဲ့ပါဆရာမဟုတ်ကဲ့ဒါအပြင်ပေါ့လေအဲဒီမီတာကကိစ္စရင်းနဲ့ပတ်သက်ပြီးတော့ဧပြီလကုန်ပိုင်းကကျင်းပတဲ့ဒီပြည်အောင်စုလွှတ်တော်အစည်းအဝေးမှာပေါ့လျှက်စင်းတဲ့စွမ်းအင်ဒုဝန်ကြီးဒေါက်တာထွန်းနိုင်ကတော့သူတို့ဝန်ကြီးဌာနရဲ့ဝန်ဆောင်မှုတွေကတော့ကမ္ဘာနိုင်ငံကြီးတွေထက်တောင်မှတာလွန်သေးရဆိုပြီးတော့ဒီဖြည့်ရှင်းချက်ပေးပါတယ်ဆိုတော့နားထောင်ကြည့်ပါခင်ဗျာ
အခြားနိုင်ငံတွေမှာလျှက်စစ်တာအမပြတ်တောက်ဘူးဆိုတာမဟုတ်ပါဘူးစင်ကာပူနိုင်ငံမှာလျှက်စစ်တာအပြတ်တောက်သွားတဲ့အချိန်မှာကျွန်တော်တို့လူနိုင်ပိုင်းတော်ပြန်ပြရပဲနဲ့ရက်တောင်ကြာပါတယ်အမေရိကန်နိုင်ငံမှာဒါအပြတ်တောက်သွားတဲ့အချိန်မှာနှစ်ပတ်ကြာပါတယ်ခင်ဗျကျွန်တော်တို့နိုင်ငံမှာလျှက်စစ်တာအပြတ်တောက်မှုဖြစ်ပေါ်တဲ့အချိန်မှာရည်သည့်ရက်မဆိုတစ်ရက်အတွင်းမှာနိုင်ပိုင်းနဲ့နှစ်နာရီသုံးနာရီအတွင်းပြန်ရတဲ့အောင်ကျွန်တော်ကြိုးပမ်းဆောင်ရွက်နိုင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့စင်ကာပူမှာတော့ဟိုကျွန်တော်လည်းမပြောတတ်ဘူးပေါ့လေဆိုတော့အမေရိကန်မှာတော့ကျွန်တော်တို့နေခဲ့တဲ့တက်တန်းတစ်လျှောက်မှာအဲခုနလိုသဘာဝဘေးအနေရဖြစ်တဲ့ဒီနှင်းမုန်တိုင်းနောက်ဒီမိုးချိုးမုန်တိုင်းနောက်ဒီတော်မီလောင်နဲ့ဒေတာတဝိုက်မှာတော့ဒါလူတွေအများပြားထောင်နဲ့သိထောင်တောင်းချီပြီးတော့ဒုက္ခရောက်ကြတယ်အဲ့လိုအချိန်ကြီးမျိုးမှာတော့ဒါမြို့ဝါပြက်သွားတာဟုတ်မြို့ဝါပြက်တဲ့အခါကျတော့လျှက်စစ်မီးတွေကတော့အဲ့လိုဟိုချုပ်နေရာတွေမှာလည်းလနဲ့ချီပြီးတော့ပြက်တာမျိုးတွေရှိပါတယ်ဆိုတော့တာမန်အချိန်ကြီးမှာတော့နှစ်ပတ်မဟုတ်ပါဘူးကျွန်တော်တို့နှစ်နာရီလောက်တော့မှဟိုပြက်ဖို့ဆိုတာမျိုးကျွန်တော်တို့အင်မတန်ကိုကြုံခဲ့ပါတယ်ဆိုတော့ဟိုကျွန်တော်တို့ကိုယ်တိုင်လည်းဘယ်တော့အောင်ဟိုနှစ်နာရီကြာကြာမီးပြက်ခဲ့လဲဆိုတော့မမှတ်မိပါဘူးဆိုတော့အဓိကကျွန်တော်ပြောချင်တာကတော့အခုလိုဝင်ကြီးတူရဲ့အတွက်အချက်ပေါ့လေဒီဝင်ကြီးတူရဲ့အတွက်အချက်ဟာဘလောက်ထိအောင်ဟိုအမှန်အကန်ဒီပေါ်မှာအခြေခံပြီးတော့ဒီအခြေအနေမှန်တွေကိုသုံးသပ်ဖို့လိုရလို့ထင်ပါလေဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုတက်စင်သုံးသပ်ပေးအောင်ခင်ဗျအ
ခုပြောနေဆိုရင်ကြာအမှန်တကယ်ပြောလို့ရှိရင်ဒီကိစ္စတွေကစစ်တော်မှာပြောမယ့်ကိစ္စစစ်တော်မှာဒီပိတ်လို့မကြည့်ရဖြစ်ပါလေဆိုတော့ဝင်ကြီးတူရဲ့စကားတွေကိုလေစတော့ကိုယ်စလေတွေကနေပြီးတော့ဒါကိုပြန်ပြီးတော့မေးခွန်းထုတ်ရမယ့်အခြေအနေပါအခုကကျွန်တော်တို့ကနေရာလွဲပြီးပြောနေရတဲ့အခြေအနေဖြစ်သွားတယ်ဆိုတော့ကြိုးစားကကျွန်တော်တို့55ရာခိုင်နှုန်းသောလူတွေကနေပြီးတော့ဒီလိုဟိုတော့အားလုံးကို55ရာခိုင်နှုန်းလူတွေကိုမျက်ကွယ်ပြုပြီးတော့ကျွန်တော်တို့ကအခွင့်အရေးစံစံတော့ဖြစ်နေတဲ့ကိစ္စကလည်းဒါလည်းမှားယွင်းတဲ့တိုးဆုံမှုပါမှားယွင်းတဲ့ချက်မှုပါအမှန်ပြောလို့ရှိရင်ကျွန်တော်တို့ကတိုင်းပြည်လုံးကကျွန်တော်ကအခွန်ပေးထားပါတယ်ကျွန်တော်တို့အရင်ဆိုးရလက်ထက်အရင်ဆိုးရဆိုးရလက်ထက်ဒီချက်စားလို့ရှိရင်ဒါကျွန်တော်ဒီဘက်ဆိုးရလက်ထက်မှာကျွန်တော်အခွန်ပူပေးရပါတယ်ဒါအားလုံးပြပါတယ်အဲ့တော့ကျွန်တော်အခွန်တွေပေးထားတယ်ဒီအခွန်တွေကိုအစိုးရကိုယ်တိုင်ကဒါ manage လုပ်ရပါတယ်သူကဘယ်သက်ဆံကိုပတ်စံဘယ်လိုရှိပြီးဘယ်ကဏ္ဍတွေဘယ်ကဏ္ဍတွေမှာဘယ်လိုသုံးရလဲဆိုတာသူကစီစဉ်တွက်ချက်ရပါတယ်စီမံခန့်ခွဲရပါတယ်အဲ့လိုမလုပ်နိုင်မင်းနဲ့အဲ့လိုလုပ်တာကိုလည်းကုလင်းမြန်မာမှုရှိအောင်မချပြပဲနဲ့နောက်တစ်ခုကအချို့နေရာတွေမှာမလို့အဖက်နဲ့ပို့တုံးတဲ့ကိစ္စတွေမှာလည်းလွှတ်တော်မှာလည်းပြန်ဆွေးနွေးခွင့်မရှိတဲ့ဘယ်လိုလဲမြန်မာမျိုးမရှိတဲ့အခြေအနေမှာဒီကိစ္စမှာဒီအကုန်လုံးပြည်သူတွေရဲ့ခေါင်းပေါ်ပုံချပြီးတော့ပြည်သူချင်းညှိတိုက်ပြီးတဲ့ကိစ္စကလည်းမဖြစ်တဲ့ကိစ္စပါတကယ်တော့ဆိုရင်ဒီကိစ္စဒီလိုဖြစ်လာတဲ့ဟာလွှတ်တော်ကိုယ်စားလှယ်တွေလည်းရှိနေတဲ့လွှတ်တော်အမတ်တွေရဲ့တာဝန်ပါသူတို့ကဒီဆိုတာဒီလိုလုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးလွှတ်တော်က check and balance လုပ်ရမှာဒါပြည်သူတွေတာဝန်ပါပြည်သူတွေကနေရွေးချယ်ထားတဲ့ပြည်သူကိုယ်စားလှယ်လုပ်ရမယ်တာဝန်ပါဒီကိစ္စကိုပြည်သူ့ကိုယ်စားလှယ်ကလက်ွယ်ပြုပြီးတော့မသိရအောင်ဆောင်ပြီးကျွန်တော်တို့ပြည်သူ့ဒီပုံမှာဒီကိစ္စပုံချတာလည်းဒါကအစိုးရနဲ့တွေ့တော်ဆိုင်မှာရှိနေတဲ့ဒါပွင့်လင်းမြင်တာမရှိတဲ့ check and balance မရှိတာပုံပေါ်လင်းပါတယ်ဒါကြောင့်မလို့ဒီကိစ္စကိုလွှတ်တော်ကိုယ်စားလှယ်ကကျွန်တော်တို့ရွေးချယ်ထားတဲ့လွှတ်တော်ကိုယ်စားလှယ်ကအလေးနဲ့ထားဒီကိစ္စကိုထုတ်ပြန်တယ်လို့ထင်ပါတယ်ဒါလိုမလုပ်လို့ရှင်တော့ကျွန်တော်တို့ပြည်သူ့ဒီဈာမ်းမှာအချင်းချင်းဆွေးဝေး꿰ပြီးတော့ပြဿနာရဲ့ပုံကြည့်လာတယ်လို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဒီရပိုင်းအတွင်းလေးမှာပဲပေါ့လေကျွန်တော်ထင်တယ်ပြီးခဲ့တဲ့ရပိုင်းလေးအတွင်းမှာပဲဒေါက်တာထွန်းနိုင်ကနေပဲပေါ့လေဒီရုပ်မြင့်တန်ကြားတစ်ခုဒီတွေ့ဆုံမေးမြန်းခန်းအတွင်းမှာပေါ့ဆိုတော့အခုလိုမီတာကတွေဟိုဟိုတက်လဲရတဲ့ကိစ္စပေါ့လေဒါလူတွေကဟိုးတော့အတိုင်းဟိုအယိုးဆွဲနေတာပေါ့ဆိုတော့ socialist ခေတ်တုန်းကတော့ဟိုနိုင်ငံတော်ကပဲဟိုအကုန်ကြခံပြီးတော့လုပ်ပေးမယ်ဆိုတဲ့အနေထားနဲ့အယိုးဆွဲနေတာကြောင့်ပေါ့လေအခုလိုမျိုးဟိုတိုးကောက်တာနဲ့ပတ်သက်ပြီးတော့သူတို့တွေကတိတ်ပြီးတော့သဘောထားဟိုမကြည်လင်ဘူးဆိုတဲ့ပုံစံမျိုးပြောထားတာမျိုးလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်ဆိုတဲ့အခါကျတော့ဒီလိုကိစ္စတွေဟာ ဒီလိုတာဝန်ရှိတဲ့ဝန်ကြီးတယောက်အနေနဲ့ပေါ့လေဟိုပြည်သူနဲ့အပေးယူလုပ်ရတဲ့အခါမှာကိုယ့်ရဲ့ဝန်ဆောင်မှုအကြောင်းနားလည်ဖို့ဟာဘလောက်ထိအောင်အရေးကြီးရလို့ထင်ပါလဲဆရာမတော်ညွညွတင်ဆွေးနွေးပြပါခင်ဗျာ
တော်ရင်တော့ကျမတို့ဒီရပ်သားအစိုးရလက်ထက်မှာဝန်ကြီးအများစုကဒါဒီ politician တွေမဟုတ်ကြဘူးလေမဟုတ်ဘဲနဲ့ဒီဘက်ကအရက်ဘက်ကလာတဲ့ပေါ့နော်ဟိုပညာရှင်လည်းမဟုတ်စီးပွားရေးလုပ်ငန်းရှင်လည်းမဟုတ်ပေါ့နော်အဲ့အဲ့ဒါမျိုးပေါ့နော်ဂျားပေါ့ဂျားကြလူမျိုးတွေဖြစ်လာတဲ့အခါကျတော့သူတို့တော်တော်များများကပြည်သူလူထုနဲ့မနှိမ့်ဆက်ကြဘူးပေါ့နော်တကယ်အထူးသဖြင့်အခြေခံပြည်သူလူထုနဲ့မနှိမ့်ဆက်ကြဘူးတော့အခြေခံလူသားစနဲ့ဝေးတဲ့အခါကျတော့သူတို့ဆုံးဖြတ်ချက်တွေသူတို့ပြောဆိုချက်တွေဟာဟိုကဘာကျော်ဟာတာတွေလို့တစ်ခါပြန်ထိုင်ဖြစ်နာပေါ့နော်ခုနကဒုဝင်ကြီးပြောတဲ့ခုနကဖွင့်ပြတဲ့ဟာမျိုးလို့ပေါ့နော်အဲ့တော့ဟိုတမကတော့လေဒီနိုင်ငံတိုင်းမှာပေါ့နော်ဒီဝင်ကြီးတွေကိုခန့်တဲ့နေရာမှာပေါ့နော်တခြားနိုင်ငံတွေမှာဘယ်လိုခန့်လဲဆိုတော့ကျမတို့ကပြန်ပြီးတော့၄လာစီစဉ်နေပေါ့နော်ဘယ်လိုလူမျိုးတွေဝင်ကြီးဖြစ်လဲပေါ့နော်အဲ့တော့အဲ့ဒါကိုပြန်ပြီးတော့အစိုးရအနေနဲ့ပြန်စဉ်းစားတင်တယ်ဒါပေမဲ့အခုကတော့တော်တော်တော့နောက်ကျနေပြီပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့အခုလိုမျိုးပေါ့လေဒီမီတာကတိုးောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တချို့တွေကလည်းမကြက်ကြဘူးတချို့တွေကလည်းပဲအဲခုနလိုပေါ့ဒီအစိုးရဘက်ကဝန်ဆောင်မှုအပြည့်အဝလိုချင်ပါတယ်ဒါပေမဲ့လည်းပဲတချို့တွေကြတော့လေမီတာကကောက်တဲ့နေရာမှာဘလို့ပုံစံမျိုးနဲ့ကောက်လဲဆိုတာကိုအကြံပေးတဲ့သူတွေလည်းရှိပါတယ်ဒီကြံကြီးမျိုးကဥကျော်လင်းပေးပို့ထားတဲ့အတန်ဖိုင်ကိုဖွင့်ပြပါရစေခင်ဗျာ
လက်စစ်မီတာကဒီဈေးတက်တဲ့နာတဘာဝကြတယ်လို့ဈေးလဲခစ်စနစ်နဲ့လျော်ညီတာမှုမမှားပေမဲ့တက်ယူပုံတက်ယူနည်းကတော့မှားယွင်းနေပါတယ်မှားခဲ့တာကတော့ကုန်စည်နှုန်းတက်တယ်လို့တဖြည်းဖြည်းတရရတက်ရင်လူတွေခံစားနိုင်ပေမဲ့ခုလိုတရားရဂိုင်နှုန်းတက်ပုံတက်နည်းကတော့မှားယွင်းနေပါတယ်အမှန်ကတော့ယင်းအစိုးရဆက်ဆက်ကလေးကတစ်နှစ်ကို10ရာခိုင်နှုန်းလောက်ပုံမှန်တက်လာခဲ့ရမယ်ဆိုရင်အခုကောက်တဲ့နှုန်းနဲ့မနေရရှိမှာဖြစ်တဲ့ပြင်ပြည်သူလူထုအပေါ်လဲဝင်တော့ဘုံမဖြစ်ပွားနိုင်ပါဘူးအစိုးရကလည်းစိုက်ထုတ်ချခံစရာမရှိလို့ယခုတည်းလျှက်စစ်ကဏ္ဍမှာပုံပြရင်းနှီးမြှုပ်နှံနိုင်ခဲ့မှာပါရွှေတစ်ကြက်သားကို400လောက်ချိန်နှုန်းနဲ့ပေးခဲ့ရတဲ့တယူနစ်ပြ60နဲ့မီတာထိမ့်သိမ်းစောင့်ရှောက်ကငွေတစ်ကြက်ဟာခုတက်ယူနှုန်းတဲ့9ဆမှ10ဆအထိအပိုပေးခဲ့ရတာဖြစ်ပါတယ်အခုလက်ရှိအချိန်မှာကုန်စည်နှုန်းနဲ့အရာရာအဖက်ဖက်ကကမောက်ကမမဖြစ်ရအောင်ထိမ့်သိမ်းခြင်းနဲ့ဆိုရင်ယခုတက်ယူနှုန်းကိုပဲယခုဒီချိန်မှာ90ရာခိုင်နှုန်းတက်ပြီး2020ရွေးကောက်ပွဲအပြီးမှာ90ရာခိုင်နှုန်းတက်ရင်တိတ်မတိတာတဲ့အပြောင်းလဲဖြစ်သွားနိုင်မှာပါရှေ့လျှောက်ပြီးလဲတစ်နှစ်ကို10ရာခိုင်နှုန်းနဲ့သာမတိမတာတိုးပြီးကောက်တင်ပါတယ်ဗျာ
ဒါကတော့မီတာကားတွေကိုဟိုဘယ်လိုမျိုးတိုးပြီးတော့ကောက်မယ်ဆိုလို့ရှိရင်အားလုံးအတွက်အဆင်ပြေနိုင်မလဲဆိုတဲ့နီးလန်တလန်ကိုအကြံပေးတာပါဆိုတော့ဒါဟိုတော့ဆိုရင်လည်းပဲဟိုဒွန်ဆန်းစုကြည်ကပြောပြပါတယ်ဒါအခုလိုမျိုးဒီမီတာကားတွေတိုးကောက်မယ်ကိစ္စတွေပါတွေဟာလူတို့နဲ့တဘောသားကိုရယူတင်တယ်လူတို့နဲ့တိုင်ပင်ဆွေးနွေးပြီးတော့မှသာလှုပ်တင်တယ်ဆိုတာမျိုးပေါ့လေဆိုတော့ဟိုအာနာရှင်ဆန်ဆန်ပေါ့ကိုလို့ချင်တယ်လို့လှုပ်လို့မရဘူးဆိုပြီးတော့ဟိုတော့ဒီ2023လောက်တုန်းကတော့ပြောခဲ့ပူးပါတယ်ဒါပေမဲ့လည်းအခုကြတော့ဒီလက်စစ်နဲ့စွန့်ရင်ဝင်ကြီးဌာနရဲ့ကြီးညာချက်မှာတော့ဒါသက်ဆိုင်ရာအဖွဲ့အစည်းတွေအတိုင်းဝိုင်းနေနဲ့ညှိနှိုင်းဆွေးနွေးပြီးတော့လုပ်တယ်ဆိုတာမျိုးအဲကြီးညာထားပါတယ်ဒါပေမဲ့လည်းပဲတော်တော်များများလေးရှိရအတန်ထွက်လာတာကတော့ဒါဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှဟိုညှိနှိုင်းတိုင်ပင်တာမျိုးမသိရဘူးဆိုပြီးတော့လည်းပြောပါတယ်ဆိုတော့ကိုသက်စင်ဆိုတော့ဒီလိုပေါ့လေဒီအစိုးရအနေနဲ့အခုလိုပုံစံမျိုးဆောင်ရွက်သွားတာနဲ့ပတ်သက်ပြီးတော့ပေါ့လေဒီဘလူးတူးနဲ့ညှိနှိုင်းပြီးတော့ဆက်ဆက်ပြီးတော့လုပ်ဖို့ကိစ္စဟာဘလောက်ထိအောင်အရေးကြီးရလို့ထင်ပါလဲကိုသက်စင်ဖြည့်ပေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အဓိကအဖြစ်လူတူးနဲ့ပတ်သက်တဲ့လူတူးနဲ့အဓိကပတ်သက်တဲ့ကိုဆက်ဆက်မြေကြီးဆောက်ပေါ့နော်ဒါဒူးပြေလုံးနဲ့ပြည်သူပြေလုံးနဲ့ပတ်သက်တဲ့ကိစ္စလူကိစ္စမျိုးမှာဒါရိုက်ပတ်သက်တဲ့လူတူးအဓိကဥစ္စာလောက်ပါပါအဓိကအဖြစ်တော့အကြောင်းကြားနဲ့အသိပေးရမယ်ပြီးရင်လူတူးရဲ့သဘောထားအမြင်ကိုပြန်ပြီးခေါ်ယူသွားမှာပါအဲ့လိုမျိုးပဲဒီနေ့ရန်ကုန်ဒေသကြီးအစိုးရဝန်ကြီးချုပ်သူမင်းလေးပြောဆိုမျိုးပေါ့ဒါသူတို့လုပ်ငန်းရှင်ကြီးတွေကနေပြီးတော့သူတို့ပြောတယ်ဆက်စစ်ကြီးတက်တဲ့ခါကျတော့သူတို့တွေကနေပြီးတော့ဆက်စစ်ကြီးကိုဒီပေါ်နေနေဝယ်ထားရတယ်ဟိုလေဒီစက်ကြီးဝယ်ရတယ်ပြီးတော့စောင်းစားကြီးဝယ်ရတယ်လောင်းစားကြီ
းဟုတ်ကဲ့အချင်းချင်းလေးပြောပြပါအ
ဲ့ဒါကုန်ကြစိတ်ကဟုတ်အဲ့လိုမျိုးပြောတဲ့ဟာကိုအဲ့ဒီခုလေးကိုကြည့်ပြီးတော့ဒီလုံလရှင်တို့အနည်းစုရဲ့သဘောထားကိုကြည့်ပြီးတော့ဒီလိုမျိုးပြန်ပြင်ကြောင်းလဲဆိုတာဟာဒါမဖြစ်တဲ့ကိစ္စပါအမှန်တော့ကြည့်ရမှာပြည်သူလူထုအများစုရဲ့အဲသဘောထားကိုကြည့်ရမှာအဲ့ဒီပြည်သူလူထုအများစုကလည်းတင်းကျောက်ထားတဲ့ရွေးကောက်ခံကုသလေတွေနဲ့အနည်းဆုံးအဆင့်တော့ချွတ်တော်လေးမှာဆွေးနွေးပြီးတော့မှသာပြင်ဒီကိစ္စကိုလုပ်ပြင်ပါလေအဲ့လိုမဟုတ်ဘဲနဲ့ကိုယ့်သဘောနဲ့ကိုဟိုနိုင်ငံအတိုင်းဝန်လုံလန်းချက်တို့နဲ့သဘောတူညီမှုယူပြီးတော့ပြည်သူအသိမပြေတုံးတဲ့ဟာတော့ဒါအာဏာရှင်စနစ်ပဲလို့ပြောမှာအာဏာရှင်စနစ်ပဲပြောမှာပါဟုတ
်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုသက်စင်ကျေးဇူးပါခင်ဗျာကျွန်တော်တို့တရက်လေးလိုင်းဆွေးနွေးပွဲအချိန်ပြည့်သွားပြီမို့အစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါရစေခင်ဗျာပါဝင်ခဲ့တဲ့ဒီအားလုံးကိုကျေးဇူးထူးတင်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါရဲ့ရှင် VOA ကဒါရိုက်လေးလိုင်းဆွေးနွေးခန်းတွေကိုအင်္ဂါနဲ့စနေညအတိုင်းတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးပါရဲ့ရှင်အခုတော့ VOA Mobile App Download အကြောင်းပြောပြပေးရစီရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ကျမတို့ VOA ရဲ့ radio video နဲ့သတင်းစာသားတွေကို mobile phone တွေကနေအချိန်မရွေးအလွယ်တကူရနိုင်မဲ့ VOA mobile app ကို download ချထားပြီးသူတွေဒါမှမဟုတ် download ချဖို့အခက်အခဲဖြစ်နေသူတွေအနေနဲ့ဒီကနေ့ Junction Square Shopping Mall မှာလာရောက်ပြီးတော့ download ချရင် VOA ရဲ့အမှတ်တရအထူးလက်ဆောင်တွေလာရောက်ထုတ်ယူနိုင်ကြပါလိမ့်ရှင်တနင်္ဂနွေနေ့နေ့လယ်တနာရီကနေ၄နာရီအထိဂီတဖျော်ဖြေပွဲကိုနားဆင်ကြည့်ရှုရင် VOA ရဲ့လက်ဆောင်တွေကိုထုတ်ယူနိုင်တာပါ mobile app ထည့်ဖို့အခက်အခဲဖြစ်နေရင်လည်းကုညီထည့်သွင်းပေးဖို့အစီအစဉ်ပေးထားပါဆိုတာပြောပြရင် VOA ရဲ့အမှတ်တရလက်ဆောင်လေးတွေလာယူလှည့်ကြဖို့ဖိတ်ခေါ်ပါရစေ။ကျမတို့ VOA American အတန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 kHz 10835လိုင်းဒိုမီတာ19 kHz 15113လိုင်းဒိုမီတာ41 kHz 0335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ် VOA Internet စာမျက်နှာကနေနားဆင်ခြင်းရင်လဲ website လိပ်စာက burmese.voanews.com ဖြစ်ပြီး Facebook လိပ်စာကတော့ VOA Burmese News ဖြစ်ပါတယ်ရှင်အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာရှောင်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်နှင်းမြောက်နှစ်နိုင်ငံဆင့်မဲ့ဆောင်ကိုဒီကနေ့တွားရောက်မှာဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေထံကိုလည်းတွားရောက်မဲ့သူ့ရဲ့အစီအစဉ်တွေကိုတနင်္ဂနွေနေ့အစောပိုင်းမှာပြောဆိုလိုက်ပါတယ်။နေဆက်မှာသူနဲ့တွေ့ပြီးလက်ဆွဲနှုတ်ဆက်ဖို့မြောက်ကိုရီးယားကောင်းဆောင်ကင်ချွန်အွန်းကို Twitter လူမှုကွန်ရက်ကနေစနေနေ့ကဖိတ်ကြားခဲ့တာနဲ့ပတ်သက်လို့တော့သမ္မတထရန့်ကညှိညွန်ပြောဆိုသွားတာမရှိပါဘူးဒီကနေ့တနင်္ဂနွေနေ့မနက်မှာတော့သမ္မတထရန့်ကတောင်ကိုရီးယားစီးပွားရေးကောင်းဆောင်တွေကိုမိန့်ခွန်းပြောပါမယ်အဲ့ဒီနောက်မှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့သမ္မတအင်ဒိုမှာတွေ့ဆုံဖို့လည်းရှိနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့တွေ့ဆုံပြီးတဲ့နောက်အမေရိကန်ကတရုတ်နိုင်ငံအပေါ်ကုန်သွယ်ကွန်ရီနောက်ထပ်တိုးမြှင့်ကောက်ခံသွားမယ့်ကိစ္စကိုအခုလောလောဆယ်မှာရပ်ဆိုင်ပြီးနှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးမှုတွေဆက်လုပ်သွားဖို့သဘောတူခဲ့ကြတယ်လို့သမ္မတထရန့်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်အနေနဲ့တရုတ်နိုင်ငံအပေါ်မှာသွင်းကုန်ကွန်ရီတိုးမြှင့်ကောက်ခံသွားမယ့်ကိစ္စတွေကိုတော့အခုလောလောဆယ်မှာရုပ်သိမ်းသွားမှာမဟုတ်ဘူးလို့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ကချင်းပြည်နယ်တွင်းကဒေသတွေမှာမြန်မာဆိုရဘက်ကအင်တာနက်ဖြတ်တောက်ထားတာကိုအများဆုံးပြန်ပြီးဖွင့်ပေးဖို့အမေရိကန်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုတွေတက်ရောက်ခန်းဆားနေရတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းအင်တာနက်ဖြတ်တောက်ထားတဲ့အပေါ်အမေရိကန်ကအထူးပဲစိုးရိမ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကကြေညာချက်ထုတ်ပြောဆိုတာဖြစ်ပါတယ်။ရခိုင်နဲ့ချင်းပြည်နယ်တို့မှာဒေသတချို့မှာအင်တာနက်တွေဖြတ်တောက်ထားတာကြောင့်လူရေတသန်းလောက်အင်တာနက်အသုံးပြုဆက်သွယ်မှုတွေပြတ်တောက်သွားစီတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ဇွန်လ30ရက်တနင်္ဂနွေနေ့မနက်ခင်း VOA ကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်ရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
Thank you.
This program has come to you from the Voice of America, Washington.